Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ် February 16ရက်နေ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 40 48ဒီကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကဆံမိုးပြီပါအခုမနေ့ကအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဥပမဟာအာဆီယံခေါင်းဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာအခုအတန်လွတ်နေတဲ့အချိန်မှာပဲထိပ်သီးညီလာခံကျင်းပနေပါတယ်အမေရိကန်အာဆီယံထိပ်သီးညီလာခံကနေသဘောတူညီချက်တစ်ခုဒီကနေ့အင်္ဂါနေ့မှာညီလာခံအပြည့်ထုတ်ပြန်ဖို့ရှိပါတယ်အမေရိကန်သမ္မတဟောင်း George W. Bush ဟာညီဖြစ်သူသမ္မတကိုယ်စားလှယ်လောင်း Jeb Bush အတွက်ကူညီမဲ့ဆွယ်စီရင်ပေးနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေကြီးညာပြီးတဲ့ချိန်မှာအရင်ဆုံးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
And ASEAN of course is at the heart of Asia. This 10 state union founded on common principles like respect
American Tamara ရဲ့အမျိုးသားလူညိုရေးဆိုင်ရာအကြံပေးရရှိဖြစ်တဲ့ Susan Wright American ASEAN ထိပ်သီးညီလာခံသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းတင်ဆက်ပေးမယ့်သတင်းလွှာမှာအပြည့်စုံကိုနားဆင်ကြရမှာပါ။ဒါအပြင်တက္ကသိုလ်ကျောင်းသားများတက္ကသိုလ်အဖွဲ့ဝင်ကျောင်းသားတွေကိုယုံထုတ်ပြီးတော့စစ်ဆေးနေသူတို့အမှုတွေထပ်တိုးနေတဲ့ပေါ်အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေရဲ့အမြင်နောက်ပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့တက်တန်းတိုးဖို့အတွက်ကိစ္စစတာတွေကိုတင်ဆက်ပေးဖို့ရှိသလိုနောက်ပိုင်းမှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဆင်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ်မှာဒေသစံတော်ချင်းတင်းတင်းလာနေကသမိုင်းဝင်ထိပ်သီးညီလာခံကျင်းပပါတယ်ထိပ်သီးညီလာခံအတွင်းအနာဂတ်ကာလဆယ်စုနှစ်ပေါင်းများစွာကြာတဲ့အထိအမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသအကြားမဟာဗျူဟာမြောက်ဆက်ဆံရေးချင်းဝင်ရှာညီပေးမဲ့မူဝါဒတွေကိုသမ္မတအိုဘားမားကအဆိုပြုသွားမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်ကရှုကင်းတရားလာပါတဲ့ Sunny Lands မှာသမ္မတဥပမာနဲ့အာဆီယံခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုအတွက်အာရှဒေသအရေးပါမှုအဓိကအကြောင်းရင်းနေနဲ့တခြားဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့စီစဉ်ထားတာပါအာရှဒေသနဲ့ထိတွေ့ဆက်ဆံမှုဟာအမေရိကန်ပြည်ထောင်စုအနာဂတ်မှာကြီးပွားတိုးတက်ဖို့နဲ့လုံခြုံရေးတို့အတွက်အရေးပါတဲ့အကြောင်းရင်းအဖြစ်သမ္မတအင်ဂျီနီယာကရှုမြင်ထားတာဖြစ်ပါတယ်တိုးတက်ပြောင်းလဲမှုတွေအပြင်မတူကွဲပြားမှုတွေအများပြားရှိနေတဲ့ဒီဒေသဟာထူးကဲတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်နေသလိုတင်းမာမှုတွေလည်းဖြစ်ပေါ်နေတာကြောင့်တနင်္ဂနွေချင်းစီကကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့လုံခြုံရေးကိုအကျိုးသက်ရောက်မှုတွေဖြစ်စေနိုင်ပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာတွေထဲကုန်သွယ်ရေးနဲ့ကုသရောင်းဝယ်မှုတွေပုံမနစ်ဆန်နိုင်ရေး TPP လို့ခေါ်တဲ့ Pacific ရောင်းဝယ်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်ရေးလူထုအချင်းချင်းကြားထိတွေ့ဆက်ဆံရေးအစွန်းရောက်အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ခိုက်ရေးတိုင်းပြည်ရဲ့အတွင်းဖြစ်ပေါ်လာမယ့်အကြောင်းအရာများစွာကိုကန့်တွယ်ဖြေရှင်းဖို့အတွက်စီမင်းစည်းကမ်းတွေချမှတ်သွားရေးတို့ပါဝင်ပါတယ်
။အရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးတွေကိုပေါင်းစည်းဖို့ကြိုးပမ်းမှုတွေအကျိုးခံစားရတော့မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒေသတစ်ခုလုံးကိုဈေးကွက်တစ်ခုတည်းအဖြစ်နဲ့ထုတ်လုပ်ရေးအခြေခံတစ်ခုတည်းအဖြစ်ပြောင်းလဲဖို့ရည်မှန်းချက်ပြည့်မီဖို့ကတော့အချိန်တော်ကြာလိုနေပါသေးတယ်။အဖွဲ့ဝင်10နိုင်ငံပါဝင်တဲ့အရှေ့တောင်နိုင်ငံအာရှနိုင်ငံများအသင်းအာဆီယံဟာရည်မှန်းချက်ကြီးမားတဲ့အာဆီယံစီးပွားရေးအတိုက်အဝန်းကိုဒီနှစ်မှာပဲအစမှာပဲစတင်လိုက်တာပါ။ဒီလှုပ်ဆောင်ချက်ဟာဒေသရဲ့စီးပွားရေးကိုတွန်းအားတစ်ခုအဖြစ်ရှုမြင်ကြပြီးအမေရိကန်နိုင်ငံအနေနဲ့ဒီဒေသနဲ့ပုံပြီးထိတွေ့ဆက်ဆံမှုအကြောင်းပြချက်ဖြစ်လာစေပါတယ်။အခုဆိုရင်အာဆီယံခေါင်းဆောင်တွေဟာသမ္မတဘာရက်အိုဘားမားကကမ္ဘာခရပြုလုပ်ပြီးကယ်လီဖိုးနီးယားပြည်နယ်အနီးကရန်ချိုမနီယာမြို့မှာတနင်္လာနေ့နဲ့အင်္ဂါနေ့နှစ်ရက်ကျင်းပတဲ့ထိပ်သီးညီလာခံကိုတက်ရောက်နေကြပါတယ်။အာဆီယံနိုင်ငံတွေဟာငယ်ရွယ်တဲ့လူဦးရေကြောင့်နိုင်ငံတကာယင်းနှိမ့်ညံမှုနဲ့ကုန်သွယ်ရေးအတွက်အလားအလာတွေအများကြီးရှိနေပြီးရှင်ပြိုင်နိုင်တဲ့လူသားဦးရေအဖြစ်အောင်ဖန်တီးပေးပါတယ်။ဒါဟာယင်းနှိမ့်ညံမှုသူတွေရှာဖွေနေတဲ့အရာဖြစ်တယ်လို့ဖနွမ်ပင်မြို့ကမူဝါဒရေးရာလစ်လာရင်စင်တာရဲ့ဒါရိုက်တာချန်ဆိုဖယ်ကပြောပါတယ်။အာဆီယံနိုင်ငံတွေရဲ့ဆယ်နိုင်ငံပေါင်း GDP ဟာဒေါ်လာ 1.4 ထရီလီယံရှိနေပြီးအာရှမှာတရုတ်နိုင်ငံအပြီးရင်ဒုတိယအကြီးဆုံးနဲ့ကမ္ဘာမှာတတိယမြောက်အကြီးဆုံးဖြစ်ရပ်တည်နေတာဖြစ်ပါတယ်
။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာရှိတဲ့ Sunny Lands မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကနေထွက်ပေါ်လာမယ့်အဓိကသဘောတူညီချက်ထက်မှာအငင်းပွားဝယ်ဖြစ်နေတဲ့လွတ်လပ်စွာရေကြောင်းသွားလာမှုနဲ့စီးရေးတည်ဆောက်မှုကိစ္စတွေပါဝင်မှာဖြစ်ပါတယ်။ ပြီးခမာတရင်ဌာနကကြိုတင်ရရှိခဲ့တဲ့သဘောတူညီချက်မူကြမ်းအရအာဆီယံခေါင်းဆောင်နေနဲ့သမ္မတဩဘားမားတို့ဟာဆန်နီလန်းအခြေခံမူပေါင်းများလို့ခေါ်တဲ့သဘောတူညီချက်တွေကိုထိပ်သီးဆွေးနွေးအတွင်းဆွေးနွေးကြတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုကအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဆင်နိုင်ငံနဲ့တမူထူးခြားစွာထိတွေ့ဆက်ဆံနေတာဟာဒေသတွင်းမှာဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုတံပြန်နိုင်ဖို့သမ္မတဩဘားမားအစိုးရရဲ့လှုပ်ဆောင်မှုတွေကတခုလည်းဖြစ်ပါတယ်အခုကြိုတင်ရရှိလိုက်တဲ့သဘောတူညီချက်မူကြမ်းဟာနှစ်ရက်ကြာကျင်းပတဲ့ထိပ်သီးဆွေးနွေးအဆုံးသတ်မဲ့ဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မဲ့ပူးတွဲသဘောတူညီချက်ဖြစ်လာမယ်လို့ဆိုပါတယ်သဘောတူညီချက်အစမှာတော့အမေရိကန်ပြည်ထောင်စုနဲ့အာဆီယံတို့ဟာအနာဂတ်မှာလှုပ်ဆောင်မဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအဓိကအခြေခံမူဝါဒတွေရဲ့လမ်းညွှန်မှုတိုင်းလှုပ်ဆောင်သွားကြဖို့ထပ်လောင်းအတည်ပြုကြောင်းရည်သားထားပါတယ်ဒါပေမဲ့ဒီမူကြမ်းထဲမှာပါတဲ့သဘောတူညီချက်တွေကဘလောက်အထိသဘောတူညီမှုရရှိထားကြပြီလဲဆိုတာကတော့အတိအကျမသိရသေးပါဘူးဒါအပြင်နှစ်ဖက်စလုံးကလွတ်လပ်စွာကုံသွယ်မှုအားကောင်းတဲ့ဒီမိုကရေစီစနစ်ကောင်းမွန်တဲ့အစိုးရစနစ်လူ့အခွင့်အရေးမြင့်တင်ရေးနဲ့အခြေခံလွတ်လပ်မှုတွေကာဝယ်ဆောင်ရှောက်ရေးတိကံစိတ်ထားရှိရေးနဲ့အစွန်းရောက်မှုမဖြစ်စေရေးစတာတွေကိုလှုပ်ဆောင်သွားကြဖို့အတွက်လည်းတနိဋ္ဌာန်ချထားတယ်လို့ဆိုပါတယ်ကြိုတင်ထွက်လာတဲ့သဘောတူညီချက်မူကြမ်းထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေအကြားတောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုလည်းထည့်သွင်းဖော်ပြထားပါတယ
်အမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးအန်တိုနင်စကာလီယာကွယ်လွန်ပြီးနှစ်ရက်အကြာမှာသူ့နေရာကိုဆက်ခံသူတဦးရွေးချယ်ဖို့အလားအလာမှိမ့်မိန်နေပါတယ်နိုင်ငံရေးရကွဲပြားမှုနဲ့တစ်ဖက်နဲ့တစ်ဖက်အလံဝေးကွာမှုတွေဖြစ်နေတဲ့ဒီနိုင်ငံမှာလာမယ့်သမ္မတရွေးကောက်ပွဲအတွက်ပြင်းထန်တဲ့မဲဆွယ်စည်းရုံးမှုတွေကြောင့်ဒီအခြေအနေတွေကိုပုံမကြည့်ထွားစေနေတာဖြစ်ပါတယ်သမ္မတဘားရက်အိုဘားမားဟာဒီရာဒူးတွေတစုံတဦးကိုရထားဖို့အကြိုဆွေးနွေးမှုတွေစတင်နေပြီလို့အင်ဘီရောကတနင်္လာနေ့ကပြောလိုက်ပါတယ်အင်ဘီရောလက်ထောက်ပြောခွင့်ရပုဂ္ဂိုလ်အရစ်စကယ်တာကအိုဘားမားအနေနဲ့တရားစီရင်ရေးနဲ့ပတ်သက်ရင် theory ပိုင်းနဲ့မကဘဲပြည်သူတွေရဲ့နေစဉ်ဘဝအပေါ်တည်ရောက်မှုရှိတယ်ဆိုတာကိုကောင်းကောင်းနားလည်တဲ့လူမျိုးကိုအမြင့်ဆင်းတင်သွင်းမှုရှာဖွေမှာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင် Republican အမတ်တွေကြီးဆိုးထားတဲ့လွှတ်တော်ဟာအိုဘားမားအမိတင်သွင်းမဲ့သူကိုအတီးပြုတ်ပေးဖို့ညှဉ်းဆန်းထားတာဟာလည်းလုံးဝတာဝန်မဲ့လုပ်ရဖြစ်တယ်လို့သူကပြောပါတယ်။သမ္မတဘားရက်အိုဘားမားဟာတရားသူကြီးအစ်စ်ကိုတင့်တော်တဲ့အချိန်မှာယာထားမယ်လို့ကြေညာထားပြီးအထက်လွှတ်တော်အမတ်မှာလူများစုခေါင်းဆောင်Mitch McConnell ကတော့ Obama နာမည်တင်သွင်းတဲ့သူဘသူကိုမဆိုအတီးပြုတ်ပေးမှာမဟုတ်ပဲအဲ့ဒီရာထူးကို2019ခုနှစ်ဇန်နဝါရီလမှာသမ္မတအစ်စ်တက်လာတဲ့အချိန်ထိလစ်လက်ထားမယ်လို့ပြောခဲ့ပါတယ
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433 9လိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဖေအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ2015ခုနှစ်ဧပြီလနဲ့2016ခုနှစ်ဇန်နဝါရီလဆယ်လတာကာလအတွင်းတရုတ်နဲ့မြန်မာနိုင်ငံအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 6.4 ဘီလီယံအထိရှိခဲ့တယ်လို့မြန်မာအစိုးရကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတရုတ်အစိုးရပိုင်ဆင်ဟွာသတင်းမှတင်လင်းလာနေကဖော်ပြထားပါတယ်။အဲ့ဒီဆယ်လတာကာလအတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအတွင်းကိုအဓိကအားဖြင့်ရေနံတဘာဝတန်းဝင်နဲ့လေယာထွက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်တရုတ်နိုင်ငံဘက်ကဆက်ပစ္စည်းတွေနဲ့တခြားလူသုံးကုန်ပစ္စည်းတွေတွင်သွင်းခဲ့တယ်လို့ဆိုပါတယ်။တရားဝင်ထုတ်ပြန်တဲ့စည်းင်းစရာတွေက2014-2015ခုနှစ်ဘဏ္ဍာနှစ်အတွင်းတရုတ်နဲ့မြန်မာနိုင်ငံအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီ2014-2015ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံကိုတင်သွင်းခဲ့တဲ့ပို့ကုန်ပမာဏဟာအမေရိကန်ဒေါ်လာ 4.6 ဘီလီယံရှိခဲ့ပြီးတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတင်သွင်းတဲ့ပမာဏကတော့ဒေါ်လာ 5.6 ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်မြန်မာအစိုးရကထုတ်ပြန်တဲ့တရားဝင်စည်းင်းစရာတွေက2015ခုနှစ်ဒီဇင်ဘာလအထိတရုတ်နိုင်ငံကနေမြန်မာနိုင်ငံအတွင်းစီမံကိန်းပေါင်း115ခုကိုရင်းနှီးမြှုပ်နှံထားတာမှာငွေကြေးပမာဏအားဖြင့်ဒေါ်လာ 15.47 ဘီလီယံရှိခဲ့တာကြောင့်ဒါဟာမြန်မာအစိုးရကရင်းနှီးမြှုပ်နှံမှုတွေစတင်လက်ခံခဲ့တဲ့1988ခုနှစ်နောက်ပိုင်းကစလို့စုစုပေါင်းလာရောက်ရင်းနှီးမြှုပ်နှံမှုအားလုံးရဲ့26ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ဆေးရုံတွေနဲ့စာတင်ကျောင်းတွေတလင်းအနေကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံလိုက်ရတဲ့အတွက်ကလေးငယ်တွေအပေါင်းအရသား90လောက်သေဆုံးသွားတယ်လို့ကုလသမဂ္ဂကပြောပါရတယ်။အဲ့လိုတိုက်ခိုက်မှုတွေဟာနိုင်ငံကဥပဒေကိုပြောင်းအောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ
်။အမေရိကန်သမ္မတဟောင်းဂျော့ချ်ဒဗလူးဘုတ်ရှာညီဖြစ်သူဂျက်ဘုတ်က2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုဝင်ရောက်ရှင်ပြန်နေမှုကြိုးပမ်းမှုကိုကူညီဆောင်ရွက်ဖို့အတွက်အမေရိကန်နိုင်ငံရေးလောကကနေကိုသူမိမိသဘောနဲ့မိမိရှောင်းနေရာကနေပြီးတော့ပြန်လည်ထွက်ပေါ်လာတော့မှလာခဲ့ပါတယ်။အခုအတန်လွတ်နေတဲ့အချိန်မှာပဲသမ္မတဂျော့ချ်ဒဗလူးဘုတ်ဟာညီဖြစ်သူဂျက်ဘုတ်အတွက်မဲဆွယ်စည်းရုံးပေးနေပါတယ်ခင်ဗျ။
အမေရိကန်နိုင်ငံကတန်ပေါင်းများစွာသောအလုပ်သမားနှင့်ကျောင်းသားတွေဟာနှစ်စဉ်ကျင်းပမြေသမရနေ့အားလိုက်ချက်ကိုတနင်္လာနေ့ကရရှိခဲ့ကြပါတယ်။ဝါရှင်တန်ရဲ့မွေးနေ့လို့တရားဝင်သတ်မှတ်ထားတဲ့အဲ့ဒီနေ့ကိုအမေရိကန်နိုင်ငံရဲ့ပထမဆုံးသမရကြီးဂျော့ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ22ရက်နေ့ကို1889ခုနှစ်မှာစပြီးအားလိုက်ရဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်လွှတ်တော်ကဥပဒေတစ်ခုထုတ်ပြန်ပြီးအကိုးကွယ်ပြားဖြစ်နေတဲ့အားလိုက်ရတေစာဖေဖော်ဝါရီလအတွင်းကတနင်္လာနေ့တရက်ကိုအားလိုက်ရဖြစ်ကြိုတင်သတ်မှတ်ဖို့ဆုံးဖြတ်ပြီးဂုဏ်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ The Voice
of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်တော်ရရှိမြခင်ဗျာအမေရိကန်ပြည်တော်စုကပထမအဦးဆုံးအကြိမ်တာဝန်ယူပြီးတော့ကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဆီယံနိုင်ငံတွေရဲ့ခေါင်းဆောင်တွေဟာကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဆန်နီလန်းစ်မှာရောက်ရှိနေကြပါပြီဒေတာဆန်တော်ချိန်ဖေဖော်ဝါရီလ15ရက်နေ့မှာစတင်ကျင်းပမယ့်ညီလာခံမတိုင်ခင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကအမေရိကန်နဲ့အာဆီယံရဲ့ဆက်ဆံရေးဟာခိုင်မာအားကောင်းနေတဲ့အကြောင်းဆွေးနွေးပွဲမှာဆိုရင်လေလူခွင့်ရေးကိစ္စကိုထည့်သွင်းပြီးတော့ဆွေးနွေးတော့မှာဖြစ်တဲ့အကြောင်းပြောခဲ့ပါတယ်အပြည့်အစုံကိုထိတ်သီးအစီဝေးကျင်းပရာကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူနေတဲ့ကိုကျော်ကျော်သိန်းကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအာရှပြည်ပထမဆုံးကျင်းပလက်ခံကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုဖေဖော်ဝါရီလ15ရက်တနင်္လာနေ့မှာကယ်လီဖိုးနီးယားပြည်နယ်ကရန်ချိုမီရော့စ်အရပ်မှာရှိတဲ့ဆန်နီလန်းဆောင်ဝင်ကြီးထဲမှာကျင်းပဖို့ရှိပြီးတော့ဒီစည်းဝေးကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားပါဝင်အာဆီယံ10နိုင်ငံကအစိုးရအဖွဲ့ကြီးကဲပြီးနိုင်ငံကောင်းဆောင်တွေစုဝေးရောက်ရှိနေကြပြီဖြစ်ပါတယ်။အခုထိပ်သီးစည်းဝေးဟာသမ္မတဘရက်အိုဘားမားတက်တက်မှာစတင်ခဲ့တဲ့ Asia People အာရှချင်းဝင်တာရေးဘူဝါဒရဲ့အမျိုးတစ်ခုဖြစ်တယ်လို့သမ္မတဘရက်အိုဘားမားရဲ့မြို့သားလူမျိုးရေးဆိုင်ရာချန်ပီပို့ကို Miss Rice ကတနင်္လာနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ And ASEAN of course is at the heart of Asia. This 10 state unionfounded on common principles like respect
ASEAN ha asha ye yee ji la de a the nalon me phit par de naingan daga upare dwe go le sa lai na yi lulat swa kun twe yi ne pyatana dwe go nyin jan swa phie sha yi sa ta phin de bi ni khan yu de mu dwe paw ma ti thong phwe si tha da phit bi di ASEAN se naingan a phwe ji ha american pi daw su dwe dabawa taik go cha la de maha mai a phwe ji ba be da chaung le khan u asa de ga အမေရိကန်ရဲ့အာရှမှာချိန်ခွင်ရှာညှိတဲ့ policy မှာအဓိကဦးစားပေးခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်တော်စုနဲ့အာရှဒေသကြားဆက်ဆံရေးဟာလွန်ခဲ့တဲ့ခုနှစ်နှစ်တွင်ကြီးကျယ်တိုးတက်ခဲ့တယ်လို့လည်း Miss Rice ကပြောပါတယ်။
In 2009 we signed the Treaty of Amity and Cooperation. We joined the East Asia Summit. We became the first ASEAN dialogue partner to establish a dedicated diplomatic mission.and appoint a resident ambassador to the ASEAN Secretariat
ma chi chi yin ni mu ne pu paw saung ye yi san ya tabaw du sa chuk ko le hma yee thu ke ba de shi a sha thi thi ni la ga ma pa win ke ba de ASEAN phwet win san ya ti cha tan yong thu daw pi ASEAN phwet ne su ni phwet phi patama u song nai ngan phit ke ba de jakarta ga ASEAN twi mu chuk yau ma a che sai de tan ma tu ko le khan a ke ba de 2013 ku ni ma ASEAN lu nge khong saung a si sin YCL ko sa tin ke pi အခုဆိုရင်လူငယ်ခေါင်းဆောင်ဖွဲ့ပင်ပေါင်း6000ကျော်ရှိပြီဖြစ်ပါတယ်
။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကစီးပွားရေးရာဆက်ဆံမှုတိုးတက်နေတာကိုလည်း Miss Rice ကထောက်ပြပြောသွားပါတယ်။အခုဆိုရင်အာဆီယံနဲ့အမေရိကန်ကြားကုန်သွယ်ရေးဟာဒေါ်လာဘီလီယံ150တိရှိလာပြီဖြစ်ပြီး2009ခုနှစ်ကတည်းကနေဆိုရင်55ရာခိုင်နှုန်းတိုးတက်လာတယ်လို့ဆိုပါတယ်။အာဆီယံဒေသဟာအမေရိကန်ပြည်ထောင်စုအတွက်သတို့ဒအကြီးဆုံးကုန်တင်ပို့တဲ့ဒေသဖြစ်လာနေပြီလို့လည်း Miss Rice ကပြောသွားပါတယ်။အခုအမေရိကန်အာဆီယံထိပ်တန်းအစည်းအဝေးကျင်းပတဲ့အချိန်ဟာမြန်မာနိုင်ငံမှာအစိုးရဖွဲ့အကြောင်းနဲ့ဖြစ်မဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါ။ဒီလိုရေးကြည့်တဲ့ကာလမှာသမ္မတဦးသိန်းစိန်နိုင်ငံထဲမှာရှိနေဖို့ဟာကယ်လီဖိုးနီးယားမှာဒီဒီစီဝေးလာတက်တာတဲ့ပုံပြီးရေးကြည့်ရလို့ယူဆတာကြောင့်စီဝေးမတက်ဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းသမ္မတရဲ့ပြောခွင့်ရသူတဲ့ဖြစ်ပြန်ကြားရေးဝန်ကြီးတဲ့ဖြစ်တဲ့ဦးရထုတ်ကပြောထားပါတယ်။မြန်မာ၊ Indonesia နဲ့ Philippines နိုင်ငံတွေမှာအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးပေးနေတဲ့ဒီမိုကရေစီဆိုင်ရာအစီအစဉ်တွေကနေစီမီစီကန်းတွေပေါ်မှာအခြေခံတဲ့လုပ်ပေါင်းကင်မုံတွေနဲ့လူခွင့်ရေးကိုလေးစားလိုက်နိုင်ရေးအားပေးတဲ့အဖွဲ့အစည်းတွေကိုတည်ဆောက်ပေးနေတယ်လို့အမေရိကန်အာဆီယံဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရုံးချက်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ Miss Rice ကလည်းအာဆီယံဒေသကမိဖက်နိုင်ငံတချို့မှာလူခွင့်ရေးနဲ့ပတ်သက်ပြီးအများကြီးလုပ်ရအောင်မယ်ဆိုတာကိုအတင်းစားရှင်းလင်းပွဲတွင်အသိအမှတ်ပြုပြောပါတယ
်။ But the United States will continue as we do everywhere to stand up for the rights of all people.
အမေရိကန်ပြည်ထောင်စုကတခြားနေရာတွေမှာလှုပ်ဆောင်သလိုပဲလူမှုအားလုံးရဲ့အခွင့်အရေးတွေဆက်ပြီးရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒ ီချက်ကိုပြီးခဲ့တဲ့သတင်းပတ်ကအင်ဗီရောမှာအာဆီယံဆယ်နိုင်ငံစလုံးကလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကျမတွေ့ဆုံခြင်းအတွင်းအလေးနဲ့ပြောခဲ့ပါတယ်။သမ္မတအနေနဲ့အမြဲတမ်းပြောခဲ့တယ်လို့ပဲကောက်မွန်တဲ့အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးတက်ကြွကောက်မွန်တဲ့အရဖက်လူအဖွဲ့အစည်းစွမ်းဆောင်ရေးပြည့်ဝတဲ့တာဝန်ခံမှုရှိတဲ့အဖွဲ့အစည်းတွေရဲ့အရေးကြီးပုံကိုအလေးထားပြီးပြောဆိုမှာဖြစ်ပါတယ်
။အခုတည်တည်စီဝေတွင်ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့ဒီတာထဲမှာရေးပါတဲ့တောင်ပြုတ်ပင်လယ်နေပြည်ပတ်ဆံရေးကိစ္စပုံသွေးရေးနဲ့ကုသရောင်းဝယ်ရေးကိစ္စတွေလူတွေကြဆက်ဆံရေးတွုံးမြင်ရေးကိစ္စတွေအတန်းဖက်ဝါဒအဆုံရောက်ဝါဒတန်တယ်နေနေရေးပြီးပေါင်းဆောင်ဖို့ကိစ္စတွေစသည်အဖြစ်အကြောင်းအရာမျိုးစုံပါဝင်ပါတယ် ADC ဝေးစတင်တဲ့ဒင်းလာနေညနေပိုင်းမှာစန္ဒိတူတင်မှုရှိသောစူးတူတင်အာဆီယံစီးပွားရေးဝန်ပိုင်းကိုအားပေးမြင့်တည်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြပါမယ်။နောက်ပတ်မှာတော့သမ္မတဥပမာကလူသဘောညစာစာပွဲနဲ့တခင်ရဲ့ကံပြီးဒေတာရင်းမဟာဗျူဟာမြင်ကိုဆွေးနွေးကြမှာပါ။စီဝေးဒုတိယရဲ့အင်္ဂါနေ့မနေ့ပိုင်းမှာအာရှပစိဖိတ်ဒေသတွင်ငြိမ်းချမ်းရေးကြိုးဝချမ်းသာရေးနဲ့လုံခြုံရေးဆိုတဲ့အကောင်းဆုံးနဲ့ဆွေးနွေးကြဖို့ရှိပါတယ်။သမ္မတဥပမာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဒီထိပ်ပြီးစီဝေးကိုဒီမနိုင်ငံကဒုတိယသမ္မတဦးမြန်ထွန်း၊ဘူနိုင်းစော်ဘွား၊လာအိုသမ္မတ၊ဖိလစ်ပိုင်သမ္မတ၊အင်ဒိုနီးရှားသမ္မတ၊ကမ္ဘောဒီးယားဝန်ကြီးချုပ်၊စင်ကာပူဝန်ကြီးချုပ်၊ဗီယက်နမ်ဝန်ကြီးချုပ်၊မလေးရှားဝန်ကြီးချုပ်၊ထိုင်းဝန်ကြီးချုပ်နဲ့အာဆီယံအတွင်းမှုကျုပ်တို့တက်ရောက်ကြပါတယ်။ဒီမနိုင်ငံကလွဲလို့ကျန်တဲ့နိုင်ငံတွေအားလုံးကစုအဖွဲ့အကြီးအကဲတွေတက်ရောက်ကြတာကိုတွေ့ရပါတယ်ခင်ဗျာ
။ကိုချိုချိုသိန်းတင်ပြတော့တာဖြစ်ပါတယ်ခင်ဗျာ။အခုနကြားခဲ့ရသလိုပဲအာဆီယံအမေရိကန်ညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်တွေလည်းရောက်ရှိနေကြပါတယ်2015ခုနှစ်ရွေးကောက်ပွဲရဲ့ရလဒ်ကိုအကောင့်ထဲဖော်မဲ့ NLD အစိုးရအသစ်ကိုအာဏာလွှဲပြောင်းဖို့အဆင့်ရောက်ရှိနေပြီဖြစ်တာကြောင့်အမေရိကန်ဘက်ကမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးပိတ်ဆို့မှုအားလုံးကိုချွင်းချက်မရှိရုပ်သိမ်းပေးတဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်မှာကျင်းပနေတဲ့ Sunnylands American ASEAN ထိပ်သီးညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဝင်ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်ဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ထိပ်သီးညီလာခံမှာဆွေးနွေးတင်ပြမယ့်အဓိကအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံလှမ်းပြီးတော့ဆက်သွယ်မေးမြန်းတဲ့နေရာမှာဦးရထုတ်ကအခုလိုစပြီးတော့ပြောပါရစေ။ကျွန
်တော်တို့ကတော့ကျွန်တော်တို့ဒီနိုအနေနဲ့အာဆီယံအမေရိကန်ဆက်ဆံရေးကိုတာဝန်ခံလို့ဆောင်ရွက်ပေးတဲ့နိုင်ငံဖြစ်တဲ့ကြောင့်မလို့အမေရိကန်အာဆီယံဆက်ဆံရေးနဲ့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်။ဒီကိစ္စတော့ကျွန်တော်နိုင်ငံရဲ့သူရင်ကြောင်းအခြေအနေကိုကြားပြီးမှ2015ဒီလူကောက်ဘုံတော့ပေါ့သူရောက်ဖို့ဒီကူအာဆီယံနဲ့အမေရိကန်နိုင်ငံအဆက်ပြုံးမှာအကူအညီပေးဖို့ပေါ့နောက်တော့အမေရိကန်နိုင်ငံကခြံနေသေးတဲ့ပိတ်ဆို့မှုကိစ္စတွေကိုလည်းဆက်ပြီးအများဆုံးရှုပ်သိမ်းပေးဖို့ဒါတွေကိုကျွန်တော်ဆွေးနွေးဖို့ရှိပါတယ
်ဒီလိုအမေရိကန်နဲ့မြန်မာဆက်ဆံရေးအပိုင်းမှာကဒီအခုလိုမြန်မာနိုင်ငံပေါ်တည်တံ့ပိတ်ဆို့ထားတဲ့ကိစ္စရပ်တွေကိုရုတ်သိမ်းနိုင်တယ်ဆိုတဲ့အနေအထားကိုဘယ်လောက်ထိဝင်ကြီးတို့ဘက်ကမျှော်လင့်ထားလိမ့်ရှင
်တို့ကမြန်မာနိုင်ငံမှာမပြည်သူတွေစုဖွဲ့တိုးတက်ဖို့အတွက်အခြေအနေကောင်းမရနိုင်ဘူးလို့ကျွန်တော်တတ်နိုင်ဆုံးလုပ်တာပေါ့အဲ့ဒါမှာအခုတတိယတော့ကုန်သွယ်မှုနဲ့ပတ်သက်လို့ရှိရင်ကအထူးခွင့်ရလို့ကိစ္စမျိုးကြီးဒါဒီမှာအမေရိကန်နိုင်ငံကချမှတ်ထားတာကြံနေသေးတယ်နောက်တစ်ခုကတချို့ပိတ်ဆို့မှုတွေကြောင့်သူကဆိုင်းကနေသဘောပဲရှိသေးတယ်အပြီးပိုင်ရုပ်သေးတာပေါ့ဒါပေမဲ့ယူကော့ပွဲရလို့ဒီမြန်မာနိုင်ငံကအတွင်းကူပြောင်းယူနောက်တစ်ဆင့်ရောက်သွားပြီဆိုတဲ့အချိန်မှာဒီအချိန်မှာအမေရိကန်နိုင်ငံအနေနဲ့မြန်မာပြည်သူတွေကိုအကောင်းဆုံးကူညီနိုင်မယ့်နည်းလမ်းကတော့ဒီစီးပွားရေးပိတ်ဆို့မှုတွေအလုံးကအကျွမ်းမဲ့ရုပ်သိမ်းပြီးတာကတော့အကောင်းဆုံးနည်းလမ်းဖြစ်ပါ
အခုဒီမကြခင်မြန်မာနိုင်ငံမှာလည်းဒီအစိုးရအသည့်ဒီအာဏာလွှဲပြောင်းတဲ့ကိစ္စတွေကလည်းဖြစ်လာတော့မှာဆိုတော့အဲ့ဒီပေါ်မှာဒီအမေရိကန်ဘက်ကဝင်ကြီးတို့နဲ့တွေ့ဆုံတဲ့အခါမှာပေါ့နော်သူတို့အာဏာလွှဲပြောင်းရေးကိစ္စမှာသူတို့ဘက်ကနေပြီးတော့မြင်တဲ့အမြင်သဘောထားတွေဆွေးနွေးတာမျိုးပေါ့နော်ရှိပါလား
အခုချိန်ဒီတော့ကျွန်တော်ဆွေးနွေးဝဲမစသေးတော့ကျွန်တော်တို့မသိရသေးဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ထင်ပါတယ်ဒီဂျာရွေးကောက်ပွဲမတိုင်မီမှာရောရွေးကောက်ပွဲကလည်းအမေရိကန်နိုင်ငံကထိတန်းပုဂ္ဂိုလ်တွေမြန်မာနိုင်ငံကိုလာခဲ့ပြီးဖြစ်တဲ့တို့ကြောင့်မလို့ဒီနေညာစွာအတွင်ကူပြောင်းနေတဲ့ပတ်သက်လို့သူတို့ဘာမှတန်လျာမရှိဘူးလို့ကျွန်တော်ယူကြည့်ပါတယ
်အခုသူတို့ဘက်ကဒီသမရဦးသိန်းစိန်ကိုဒီထိပ်သီးညီလာခံလာဖို့ဖိတ်ခေါ်ခဲ့တယ်ဒါပေမဲ့ဒီပြည်တွင်းအခြေအနေကြောင့်ညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်ဆိုတဲ့အစီအစဉ်ဖြစ်သွားတဲ့ပုံမှာအများစိတ်ဝင်စားနေတဲ့အခါကျတော့အဲ့ဒါဘာကြောင့်ဆိုတာဝန်ကြီးအနေနဲ့ရှင်းပြလို့ရမလားရှင
်အဲကျွန်တော်တို့အခုချိန်မှာတော့ဒီသမရဦးအနေနဲ့ဒီအင်မတန်မှနှူးညံ့သိမ်မှုတဲ့အတွင်ကူပြောင်းရေးကာလအတွက်ပြင်ဆင်နေတဲ့ချိန်မှာဒီလိုမှနိုင်ငံရေးတည်ငြိမ်မှုရောနောက်တစ်ခါညီမှုပြည်မှုအခြေအနေရောထိသိမ့်နိုင်မှုတို့သူကိုယ်တိုင်ရှိဖို့လိုနေတဲ့သူဆုံးဖြတ်တဲ့တို့ကြောင့်မလို့ဒါဒီလိုမလာဘဲနဲ့ရန်ကုန်မှာနေခဲ့ပြီးတော့မှနေတာပေါ့ဗျာဒီဆုံးဖြတ်ချက်ကိုလည်းကျွန်တော်ထင်ပါတယ်အမေရိကန်ဘက်ကလူတွေနားလည်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
အခုလိုဒီအမေရိကန်ဘက်ကအင်ရှင်ဖြစ်အမေရိကန်အာဆီယံထိပ်သီးညီလာခံကိုကျင်းပတဲ့အကြောင်းရင်းတစ်ခုထဲမှာဒီမြန်မာဘက်ကအခုလိုတို့နိုင်ငံရေးအရပြုပြင်ပြောင်းလဲလာတဲ့အပေါ်မှာတို့ဘက်ကထိရှော့ပေးတဲ့အနေနဲ့ပေါ့ပထမဆုံးဒီနှစ်ပေါင်းများစွာကြာပြီးမှပထမဆုံးချိန်ကျင်းပလို့ပြောပါတယ်ဝင်ကြီးတို့အနေနဲ့ကောဒီပေါ်မှာဘယ်လိုသုံးသပ်မိလဲရှင
်ပထမဆုံးကတော့ဗျာသမ္မတဥပမာတာဝန်ယူပြီးတဲ့အချိန်မှာသူ့ရဲ့အာရှဆိုင်ရာဘဝကအပြောင်းလဲအနေနဲ့ 2009ကနေစပြီးမှ The Fed ASEAN American ကျွန်တော်ဆွေးနွေးပြည့်ဆွေးနွေးပွဲစခဲ့တာပေါ့ဒီထိပ်သီးဆွေးနွေးပွဲမျိုးကတော့2013ကနေစပြီးကျွန်တော်အခုချိန်ကကျွန်တော်တို့၄ချိန်မြောက်ထိပ်သီးစီးပွားလို့ပြောလို့ရတယ်တိုးတိုးထူးခြားချက်ကတော့ပထမဆုံးချိန် American ကြီးတို့မှကျင်းပတဲ့စီးပွားဖြစ်တယ်ပြီးရင် ASEAN ထိပ်သီးစီးပွားနဲ့မဆိုင်မနဲ့တီးခြားကျင်းပတဲ့စီးပွားလည်းဖြစ်တယ်အဲ့ဒီပို့ပြီးရေးကြည့်တာ2015ဒီဇင်ဘာမှာတခုလေးသော ASEAN အတိုင်းအဝန်ဖြစ်တည်ဆောက်ပြီးတဲ့ချိန်မှာအတွေ့အကြုံဆွေးနွေးတာဖြစ်တဲ့ကြောင့်ဒီဆွေးနွေးပွဲဟာအင်မတန်မှဒီကြည့်တဲ့အကြောင်းလေးတစ်ခုလို့ကျွန်တော်တို့မြင်ပါတယ
်ဒီနေ့နေ့လေကဟိုသတင်းစာရှင်းလင်းပွဲမှာပေါ့နော်ဒီ Susan Rice ကနေပြီးတော့ပြောသွားပါတယ်ဒီ ASEAN Data အတွင်းဒီလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်လဲ American ဘက်ကနေပြီးတော့ဟိုအလေးပေးသွားမယ်ဆိုတာမျိုးသူသတင်းတောက်တွေကိုပြန်ဖြည့်သွားတဲ့ခါကျတော့အခုမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ဟိုဝေဖန်မှုတွေလည်းရှိနေတဲ့အပေါ်ပေါ့နော်အခုဖန်ဆီးထားတာတို့ဟိုတိုးတက်မှုမရှိသေးဘူးလို့အဲ့လိုဝေဖန်နေတဲ့အပေါ်မှာရောဝင်ကြီးအနေနဲ့ဘယ်လိုမြင်လဲရှင်
ကျွန်တော်တို့စပြီးတော့ပြည်ပြောင်းလဲလုပ်ခဲ့တဲ့2017ခုနှစ်ကအခြေအနေနဲ့တိုင်းရှင်ကြည့်ရင်မြန်မာနိုင်ငံကအဲ့ဒါဒီမိုကရေစီအတွင်းကူးပြောင်းရမှာကောလူ့ခွင့်ရေးကိစ္စတွေကိုကောက်ပေါ်ရမှာရောအများကြီးတိုးတက်ပြောင်းလဲလာပြီးတော့သိရမှာဖြစ်ပါတယ်တက်တာမဆိုရှိရှိမှုပြဿနာတော့ရှိနေသေးတာပေါ့ဗျာ
မန်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်အခုနောက်ထပ်မြန်မာအရေးသတင်းသဘောက်ကိုဆက်ပါမယ်လွတ်တော်တွေကတက်မတော်သားကုစရယ်တွေထွက်သွားဖို့အတွက်ရန်ကုန်မှာဆန္ဒပြကြတဲ့အထက်ကဥဆောင်သူចောင်းသားတွေကိုတမကဖွဲ့ဝင်6ဦးနဲ့ကဖမ်းဆီးခံထားရတဲ့3ဦးပြင်လွတ်မြောက်နေတဲ့နောက်ထပ်ចောင်းသား3ဦးကိုပါတရားစွဲဆိုလိုက်ပါတယ်ဒီလိုလှုပ်တဲ့လှုပ်ရက်ဟာနောင်တက်လာမယ့်အစိုးရတက်ကိုအကြက်တဲဖြစ်အောင်လှုပ်ဆောင်နေတာပဲဖြစ်တယ်ဆိုပြီးတော့အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမောင်ကတင်ပြထားပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တမတ်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်တွေကနေထွက်သွားဖို့တက္ကသိုလ်ကျောင်းသားများတမကကဥဆောင်ပြီးတော့ပြီးခဲ့တဲ့နှစ်2015ခုနှစ်ဇွန်လ30ရက်နေ့ကရန်ကုန်မြို့နယ်ကတိန်ကြီးစေးမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့နေရာမှာဥဆောင်ခဲ့သူတက္ကသကျောင်းသား6ဦးအနက်ကကိုစရာလွင်ကိုပိုင်ရဲသူနဲ့ကိုနန်းလင်းတို့ကိုဖမ်းဆီးချုပ်နှောင်ထားပြီးခွင့်ပြုချက်မရဘဲဆန္ဒပြမှုပုံမှန်18အပြင်နိုင်ငံတော်အကြီးအကဲပြည့်စုံမှုနဲ့စုပူအောင်လှုံ့ဆော်မှု905ခါခွေးတို့နဲ့ပါတရားစွဲဆိုထားပြီးအခုလက်ရှိတရားရင်ဆိုင်နေရပါတယ်ကိုပိုင်ဖြိုးမင်းကိုရဲစာနီထွန်းနဲ့ကိုမင်းဒုက္ခတို့ကိုတော့တရားရုံးမှာလာရောက်ရင်ဆိုင်မှုဗဘဲတန်းရဲစခန်းမှုကနေအိမ်တွေကိုလာရောက်ကြောင်းကြခဲ့ပေမဲ့သူတို့အနေနဲ့ကတော့မတရားပုံမှားတွေကိုလက်မခံတဲ့အတွက်တရားရေးရာကိစ္စတွေမှာရင်ဆိုင်မှုမရှိဘူးလို့ကိုတိုင်တရားစွဲဆိုခြင်းခံရတဲ့တာကတကျောင်းသားကောင်းဆောင်ကိုရဲစာနီကပြောပါတယ
်2018ပေါ့ဟိုပိုင်ရဲသူရဲ့ရာလင်းရဲ့နန်းလေးရာငါငါခါပါသွားတယ်ပေါ့ပြောတာကစကမ်းမှုကလာပြောတာပေါ့စကမ်းမှုနဲ့ကျွန်တော်တို့ရဲ့ကြေးဥခါပေါ့6ရောက်ပေါ့ဘူးကဲဟာလာမနေ့ကကျွန်တော်ပုံမှန်18တရားရုံးလာတက်ဖို့လာပြောတာအဲ့ဒီလောက်တဲ့ချိန်မှာပုံမှန်18ကိုကျွန်တော်တို့ယုံကြည်မရှိစိုးရအတွက်အပြင်ငယ်ဦးလေအခုမှအဲ့ဒီအကျိုးဆက်ပဲဖြစ်ဒီကိုစိတ်နဲ့လာတရားဆိုတဲ့ကျွန်တော်တို့ကတော့ဘာမှဒီဆိုင်မှာဘုံပြောကြလည်းမရှိဘူး
ဒီကနေ့မှာတော့တက္ကသိုလ်ကျောင်းသားများတက်မကရဲ့ခေါင်းဆောင်ကိုစရာလွင်ကိုပိုင်ရဲသူနဲ့ကိုနန်းလင်းတို့ကိုကမာရွတ်တရားရုံနဲ့ကြောက်တရားတရားရုံတွေမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။တပြိုင်နက်တည်းမှာပဲအလားတူအမှုတွေရင်ဆိုင်နေရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကခေါင်းဆောင်တွေဖြစ်တဲ့ကိုနန်းနာစစ်အောင်မဖြိုးဖြိုးအောင်တို့ကိုလည်းတာမွေတရားရုံဘိုတထောင်တရားရုံတွေမှာဇက်တိုက်ဆိုသလိုရုံးထုတ်စစ်ဆေးခဲ့သလိုတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ဒေါ်တော်အောင်လာနဲ့ကိုတင်ထွက်ပိုင်တို့ကိုလည်းဘိုတထောင်တရားရုံနဲ့တာမွေတရားရုံတွေမှာရုံးထုတ်ခဲ့ပါတယ်။မနေ့ပြန်မှာလည်းလက်ပန်းကျောင်းသားတပိတ်မှာအကျန်းဖက်ဖန်းစည်းခံရပြီးလားနဲ့ချီအထိမ့်သိမ့်ခံနေရဆဲတပိတ်မောက်ကျောင်းသားတွေထပ်ပြီးတော့ရုံထုတ်စစ်စေးအောင်မှာဖြစ်ပါတယ်အခုလိုမျိုးဘာကတတက္ကတကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်ပြီးတရားရုံးတွေမှာအမှုရင်ဆိုင်ခိုင်းတာဟာအမျိုးသားပြန်လည်တင်မြတ်ရေးဖော်ဆောင်နေပါတယ်ဆိုတဲ့လက်ရှိအစိုးရရဲ့လှုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ဦးရောဘတ်ဆန်အောင်ကပြောပါတယ
်ဥပဒေကိုတရားရင်လို့ရတယ်လှုပ်ပြီးတော့ပြတ်သွင်းနေသလားလို့ကျွန်တော်တို့ကပြောချင်ပါတယ်ဒီလိုမလုပ်တင်ဘူးဗျာနော်သမဏကြီးဦးသိန်းစိန်ရဲ့တောက်တော့ကာကွယ်ဦးစီးချုပ်ရဲ့ဒေါက်တာစုကြည်ရဲ့ပဉ္စသာဘုံချုပ်ဦးဦးသားရှင်တို့အမျိုးသားပြည်လဲပြည့်ညက်ရေးအတွက်လုံးမနေတဲ့ချိန်မှာအောက်ချိန်မှာအခုလို့တရားရင်ဆွဲနေတာကဒီအမျိုးသားပြည်လဲပြည့်ညက်ရေးကိုကြီးကြပ်စေနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်
နိုင်ငံရေးကျင်းသားတွေကိုမလွတ်ပေးတဲ့အပြင်ထပ်ပြီးတော့ဖမ်းဆီးနေတာပုံမှန်တွေထပ်တုံးပြီးတော့တရားစွဲဆိုနေတာဟာအုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလမှာလက်ရှိအစိုးရဘက်ကလူငိမ့်ချမ်းသာခွင့်ပေးရမယ့်အစားနောင်တက်လာမယ့်အစိုးရအပေါ်အခက်တွေ့အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်မှကိုဘူကြီးကပြောပါတယ
်နောက်တက်လာမယ့်အစိုးရကိုပို့ပြီးတော့အခက်တွေ့အောင်လို့ပြင်ဆင်နေသလားလို့တော့ကျွန်တော်တို့သတိရရှိမိပါတယ်ဒီလိုကိစ္စမျိုးတွေကအခုဒီလူငယ်ချင်တာကိုပြည်ပြီးတော့အကုန်လုံးကိုထုတ်ပေးရမယ့်ကိစ္စပါ။ဆိုတော့အစိုးရကြောင်းလိုက်ကလည်းမကြခင်ဖြစ်တော့ပါဘူး။ဒီလိုအခြေမျိုးပေါ်တော့
ဒီလိုအခင်းကျင်းမျိုးကိုဒီလက်ရှိရှိနေတဲ့ဒီအစိုးရကကာကွယ်ဥပဒေချုပ်နဲ့ပြည်ထောင်စုဝန်ကြီးကသိကြကြပြန်ပြီးတော့တုံ့ပြန်ပါတယ်အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းတောင်တွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူနိုင်ငံရေးအကျဉ်းသားပေါင်းက83ကိုဦးရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေး
ကြပြုတ်လုတ်ခဲ့တဲ့ထိုင်းနဲ့မြန်မာရွှေ့ပြောင်းလို့တမအရေးကျွမ်းကျင်သူများဆွေးနွေးပွဲမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်တမတွေအတွက်လေးနှစ်ကနေ၆နှစ်ပြည့်တော့မယ်အလုပ်လုပ်ခွင့်ဗီဇာတက်တန်းတိုးပေးရေးကိစ္စတွေစီအိုင်းတို့ခေါ်တဲ့မိသူမိဘဖြစ်တဲ့အကြောင်းထောက်ထားစာအုပ်ထုတ်ပေးဖို့အတွက်စင်တာတွေဖွင့်လိုက်မယ်ကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းဘက်ကနေတ
ကျွန်တော်တို့ရင်ဒီစီအိုင်ထုတ်ပေးဖို့ဆိုပြီးတော့လေသူတို့တွေကျွန်တော်တို့သဘောတူပြီးတော့
ကျွန်တော်တို့အရင်ဒီစီအိုင်ထုတ်ပေးဖို့ဆိုပြီးတော့လေသူတို့လည်းကျွန်တော်တို့သဘောတူကြပါပေါ့နော်သဘောတူကြဖြစ်တဲ့စီအိုင်ထုတ်ပေးမယ်အဲ့တော့စီအိုင်ထုတ်ပေးတဲ့အာမဒီ30တရေ3နှစ်2600ပေါ့နော်စီအိုင်ကတို့အဲ့ဒါကဒီဆက်သုံးနှစ်နေတာပါသူတို့ကက်ဘိနက်ရှိတယ်ပြောတယ်ပြီးမှအပြေရမယ်ပေါ့နော်အဲ့ဒါအဓိကတော့ဒီနေ့စူရင်းဒါဒီ6နှစ်4နှစ်ဟာလေကျွန်တော်တို့ကတော့သူတို့ဒါ
ပြောတဲ့ပုံစံရတော့ဘာယောင်ကထုတ်ပေးမယ်ဟိုဟာကိုလုပ်မယ်ဆိုတဲ့ဟိုအနေထားတွေ့ရတယ်ဘာလို့ဆိုတော့ငွေကြေးကိစ္စတွေကိုလည်းဗန်နီကောက်မယ်လို့ဘာလို့ဆိုပြောတာဖြစ်တဲ့အတွက်ဒါလုပ်နိုင်တဲ့အနေထားတော့ဟိုရန်ကန်ရုံးတော်တော်များများဖြစ်နေပြီပေါ့ထိုင်းနဲ့မြန်မာတို့ဟာ MOU လို့ခေါ်တဲ့နိုင်ငံသဘောတူညီချက်နဲ့အလုပ်လာလုပ်တဲ့အလုပ်သမားတွေရဲ့ကိစ္စတွေတခြားအချက်လက်တွေကိုတော့သဘောတူညီမှုတွေကိုပြီးခဲ့တဲ့ဆွေးနွေးပွဲမှာလုပ်ဆောင်နိုင်ခဲ့ကြပြီမဲ့
လောလောဆယ်၄နှစ်နဲ့၆နှစ်ဗီဇာတက်တန်းကုန်ဆုံးတော့မယ်အလုပ်သမားတွေကသုံးသိန်းကျော်လောက်ရှိနေတဲ့အတွက်သူတို့ကိုတက်တန်းဆက်ပြီးတော့တုံးမပေးဘူးဆိုရင်ရှေ့တောင်းလို့သမားတွေဟာနေရရင်ကိုပြန်ကြရမှာဖြစ်ပါတယ်ထိုင်းနိုင်ငံတွင်မှာတရားမဝင်ကတရားဝင်ကအလုပ်သမားအနည်းဆုံး၃သန်းလောက်ရှိနိုင်တယ်ဆိုပြီးနိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့အလုပ်လုပ်ခွင့်လက်မှတ်လုပ်တဲ့သူတွေနိ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်မှာကြားရမယ့်စီစဉ်နေတဲ့မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်သလိုမနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဝေဒဝါများနေရပါတော့ဝေဒဝါများကြောင်းမလို့ဒီလက်ဆန်းလက်ကျန်စပါးလက်ကျန်နေရအများကြောင်းမဝေဒဝါများတာကြောင်းမို့နော်ဒီချက်တွေကြောင့်တော့ကျွန်တော်ပြည်မြန်မာစံလေးတက်တယ
်ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်ဒါအပြင်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ပထမဦးစွာတင်ပြပေးချင်တာကတော့ latimes.com online မှာ Julie McKinnon ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ American သမ္မတ Barack Obama ဟာမြန်မာနိုင်ငံအပါအဝင် ASEAN 10နိုင်ငံကခေါင်းဆောင်တွေနဲ့နှဲကြတွေ့ဆုံစီးဝေးတဲ့ညီလာခံကို American ပြည်တော်စု Rancho Mirage မှာရှိတဲ့ Sunnylands မှာတနင်္လာနေ့မနေ့ကစတင်ပြီးတော့ဖွင့်လှစ်လိုက်ပါပြီ။ဒီလိုအစီအွေမျိုး American မျိုးပေါ်မှာကျင်းပတာဟာဒါပထမအဆုံးဖြစ်ပါတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ဒီဆွေးနွေးပွဲမှာတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုလုံခြုံရေးကိစ္စအစွန်းရောက် Islamic Guardian ရဲ့အရေးမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ် Pacific သမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံများအတွင်းကုန်သွယ်ရေးသဘောတူညီမှုစတာတွေပါဝင်ပါလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်အာဆီယံနိုင်ငံတွေနဲ့အမေရိကန်နိုင်ငံတို့ကြားကုန်ပစ္စည်းရောင်းချမှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်2014ခုနှစ်အတွင်းကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ254ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်ဗီယက်နမ်စင်ကာပူမလေးရှားဘရူနိုင်းနိုင်ငံတို့ဟာအမေရိကန်နဲ့ပစိဖိတ်ဒေသတွင်းကုန်သွယ်မှုသဘောတူညီချက်မှာလက်မှတ်ရေးထိုးထားပြီးတော့ကြာနိုင်ငံတွေကတော့ပါဝင်မှုစိတ်ဝင်စားတဲ့အကြောင်းပြောဆိုထားတယ်လို့ရေးသားထားပါတယ်ဖိလစ်ပိုင်လိုအာဆီယံဖွဲ့ဝင်နိုင်ငံဟာအမေရိကန်နဲ့နှစ်ပေါင်းအတန်ကြာကလေးကမဟာမိတ်နိုင်ငံတွေဖြစ်ခဲ့ကြပေမဲ့မြန်မာနဲ့လာအိုလိုနိုင်ငံတွေကတော့ဆယ်စုနှစ်နဲ့ချီပြီးတော့အမေရိကန်နဲ့ခတ်ဆင်းဆင်းနေခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်2009ခုနှစ်သမ္မတဥပမာတက်လာပြီးတဲ့နောက်မှာဆက်ဆံရေးတွေတိုးတက်လာခဲ့တာပါလို့ထောက်ပြထားပါတယ်။နိုဝင်ဘာလကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးညီလာခံအတွင်းအမေရိကန်ပြည်တော်စုနဲ့အာဆီယံရဲ့ဆက်ဆံရေးကိုမဟာဗျူဟာမြောက်မိဖက်အဆင့်တန်းကိုတိုးမြှင့်ထားတဲ့အကြောင်းသမ္မတဥပမာကပြောကြားခဲ့ပါတယ်။စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို latimes.com မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်ပြီးတော့တင်ပြကြင်တာကတော့ဂျကာတာ Globe သတင်းစာမှာရေးသားထားတဲ့သုံးသက်ချက်ဆောင်းပါးဖြစ်ပါတယ်။မြန်မာသမ္မတဦးသိန်းစိန်ဟာနိုင်ငံအတွင်းအစိုးရအပြောင်းအလဲပြုလုပ်တဲ့နေရာမှာဥဆောင်ပြီးတော့ကြီးကြပ်ဆောင်ရွက်ဖို့အတွက်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာအရှိတောင်ရှာနိုင်ငံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံကြမဲ့ပွဲကိုမတည့်အောင်နှိုင်းတော့တာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီညီလာခံမှာအဓိကထားပြီးတော့ဆွေးနွေးကြမှာ၄ကတော့ဒေတာတွင်းလုံခြုံရေးကိစ္စနဲ့အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးကိစ္စတွေဖြစ်တယ်လို့ရေးသားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်နိုင်ရရှိခဲ့ပြီးတဲ့နောက်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စစ်တပ်ရဲ့အခမ်းအနားကိုအဆုံးသတ်စေခဲ့တယ်လို့ရေးသားထားပါတယ်။တမန်အနေနဲ့ဒီညီလာခံကြီးကိုမတက်ဖို့ဆုံးဖြတ်လိုက်ရတာကတော့အလွဲပြောင်းကာလကိုရောက်နေတဲ့အချိန်ဖြစ်လို့ပါပဲလို့တမန်ရုံးရဲ့ညွှန်ကြားရေးမှူးဦးဇော်ထေးကပြောတဲ့အကြောင်းလဲထောက်ပြရေးသားထားပါတယ်။အလွဲပြောင်းကာလဟာတည်ငြိမ်မှုရှိပြီးတော့ချောချောမွမွဖြစ်ဖို့လိုအပ်ပါတယ်။ဒါကြောင့်သမ္မတကြီးအနေနဲ့ဂယုတစိုက်ကြက်မှတ်ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်ဆိုပြီးတော့ပြောကြားတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကိုဂျကာတာ Globe သတင်းစာမှာဖတ်ရှုနိုင်ပါတယ်။
ပါရှင်များရှင်ဒေါ်ဆက်စုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။အပေးယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲ။အစိုးရတဲ့ဖွဲ့ဖို့လပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင်။
ပါဝင်ဆွေးနွေးလို့ဒီနေ့ညအစီအစဉ်မတိုင်ခင်မှာ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရစေ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြပါတော့မယ်။အမေရိကန်အတုံးနှုံးအီဒီယန်ရဲ့အကြောင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ။
ဒီကိမနဲ့တင်ပြမယ် idiom အသုံးက
to come under fire
ဖြစ်ပါတယ်စာလုံးပေါင်းက to come to come ကဖြစ်ဖို့ရှိတာ under under ကအောက်ကိုရောက်တာ fire fire ကဒီနေရာမှာတနက်နဲ့ပြစ်ခတ်မှုဆိုတော့သတိထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့ idiom ဆိုရဲ့သွားလိုက်ဒီဘက်ကတော့လူတူအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေ။ကျမတို့မြန်မာဗန်စကားမှာတော့အထောင်းခံရတယ်၊အဆူခံရတယ်၊အဟောက်ခံရတယ်၊အပြောခံရတယ်၊အပြစ်တင်ခံရတယ်စသဖြင့်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေချင်းပါတဲ့ရက်ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အနေနဲ့ဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the election.
လူတူအနေနဲ့ဝိုင်းပြီးရန်တွေ့ပစ်တင်ဝေဖန်ရှုတ်ချခံရတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
To come under fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပြပါတော့မယ်။အရင်ဆုံးနားဆင်ရမှာကတော့စီးပွားရေးအစီအစဉ်မှာမြန်မာနိုင်ငံရဲ့ပြပဆန်တင်ပို့မှုနှုန်းက 2015-2016 ဘဏ္ဍာနှစ်အတွင်းမှာအရင်တုန်းကတည်းအလားတူကာလထက်တန်ချိန်2သိန်းနီးပါးညော့နေခဲ့တဲ့အတွက်ဝင်ငွေအဖြစ်အမေရိကန်ဒေါ်လာ82တန်းလောက်ကျဆင်းသွားတယ်လို့ဖေဖော်ဝါရီလ5ရက်နေ့ကရန်ကုန်မြို့မှာရှိတဲ့ UMFCCI မှာကျင်းပတဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာစံစဘာကဏ္ဍဖွံ့ဖြိုးရေးဆွေးနွေးပွဲမှာထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာပြည်အတွင်းစံစည်းနှုန်းကနိုင်ငံတကာကစံစည်းတွေထက်ပိုပြီးတော့မြင့်နေတယ်လို့အဲ့ဒီအစည်းအဝေးအတွင်းမှာထုတ်ဖော်ပြောဆိုလိုက်ကြပါတယ်။နောက်ဆုံးဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့စံစည်းကွက်အခြေအနေကိုသိရအောင်မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကိုဆက်သွယ်ပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကမင်းမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့စံတင်ပို့မှုနှုန်းဟာအရင်နှစ်ကတည်းကဆိုင်ပေါ့နော်ဟိုဟာတန်ချိန်2သိန်းနီးပါးလောက်ရော့ကြတယ်ဆိုပြီးတော့ကျွန်တော်တို့ကြားသိရလို့ပါအဲ့ဒါဟုတ်ပါသလားဆရာဘာအကြောင်းချက်တွေကြောင့်များဖြစ်ပါမလဲ
အဲသူကဟောပေါ့အဓိကတော့ကျွန်တော်တို့ရေကြီးမြို့တွေဟာတစ်ချက်ပေါ့နော်ဒီရက်နေ့ကဒါလည်းဟောကဲဆောင်မှာကျွန်တော်နိုင်ငံရေကြီးနေမှုဖြစ်တယ်ပေါ့နော်ဒီလိုကြောင့်လို့လည်းကျွန်တော်တို့ကဒီအမြင်ရတော့ဒီကရှိသေးညောညောပြစီသွားပြီးတော့အမေရိက5လင်းလောက်ပြန်ဆန့်နေတယ်3လင်းကျော်4လင်းဒီပါပြန်မဆန့်နိုင်ဘူးเนาะဒါတော့အဓိကအချက်တစ်ခုအနေနဲ့ရှိနေမှာ
မြန်မာနိုင်ငံမှာအခုရောင်းချနေတဲ့စံစည်းနှုန်းဟာပေါ့เนาะအများပြည်သူတွေဝယ်ယူသုံးစွဲနေတဲ့စံစည်းနှုန်းဟာဟိုတခြားနိုင်ငံတွေလည်းရှိရင်နည်းနည်းလေးများနေတယ်ဆိုပြီးတော့ပြောကြတာတွေလည်းရှိပါတယ်အဲ့နေ့ကလည်းပြောကြဆိုကြပါတယ်မြန်မာနိုင်ငံမှာစံဟိုဟာပြပတင်မှုလည်းလောက်ကြီးများနေတာမဟုတ်တော့ဆိုလိုချင်တာကတော့ပြပ export တွေအများများနေတဲ့အတွက်ပြည်တွင်းမှာဟိုပေါ့နေသွားတဲ့ဟာလည်းမဟုတ်ဖ ೇನೆ အခုကစံစည်းနှုန်းတက်တယ်ဆိုတာကတော့အဲ့ဒီစောစောရေကြီးမှုနဲ့သက်ဆိုင်နေသလားဒါမှမဟုတ်ရင်ဘာကြောင့်များဖြစ်နိုင်တယ်လဲဆရာ
စံစည်းနှုန်းတက်တာတော့ဒီဒီကအကြောင်းအရပြောရင်တော့ထုတ်လုပ်မှုကညာစေးပေါ့နော် cost of production မြင့်နေလို့ပေါ့ဒီကတော့ထုတ်လုပ်မှုညာစေးများတဲ့အကြောင်းအရလည်း ဟိုအခြေခံပြန်ပြောရင်ကျွန်တော်စီကပြည်တွင်းမှာဆက်ရိုးရေးစံသမားဆိုင်တာတခြားဆိုင်တိုက်တာပဲပေါ့နော်ကျွန်တော်မှာရှိတာတော့ကျွန်တော်ဒီလေလောကပဲရှိတာပေါ့နော်အချို့ကြတဲ့ခုမျိုးခုပြင်တုံးတာရှိတယ်တော်တော်ကျန်တဲ့ကျန်တဲ့ပင်အားစုတွေဖြစ်တယ်ဒီလေအတော့မစီတွေတွန်ဆဲတို့ဒါကောမန်ဟာဘာစာလို့ကျန်တဲ့ပစီတို့ပေါ့တူဝါစာပေါ့နော်နောက်ကျန်တဲ့ကျွန်တော်တို့ဒီတမီဟောစာဘုဒ္ဓစေနောက်သုံးဆွေရည်တင်မှုတွေတောင်းစာစီဆက်မောင်းမှုတွေစီအဲဒီအားလုံးကကျွန်တော်ကပြီးပါရင်တင်းနေတဲ့ဟာတွေဖြစ်ကြတယ်ပေါ့ဖြစ်နေလို့ကြောင့်မို့ပြီးခဲ့တဲ့ဒီညအေဘယ်2015အေဘယ်လာနေပြီးမှဒေါ်လာဈေးတက်သွားတာပေါ့နော်900ဈေးကနေပြီးကျွန်တော်1300ဈေးတက်သွားတဲ့အခါကျတော့အဲ့တော့အမရ40ရဲ့ငွေတော့ဈေးတက်သွားတယ်အဲ့တော့ဒါကလည်းကျွန်တော်တို့အနေနဲ့ဒေသမိုင်းနေသူတို့သုံးဆွဲတယ်ခုနကတမျိုးဟောစာဘုဒ္ဓစီတော့လောစာစီဒါတွေအကုန်လုံးကပြီးပါတယ်သူရဲ့လိုကြောင့်ပေါ့ဈေးတက်သွားတဲ့ချက်ပေါ့ဒါလည်းချက်ကလုံသားရှားပါလားပေါ့နော်ကျွန်တော်ကလုံသမားဟာရင်ကအခုအချိန်ကြီးပြောချင်းဒီနှစ်ဆလောက်ပြင်လာတယ်ပြင်လာတော့ကျွန်တော်ဒီ cost of production တက်လာတယ်နောက်တော့ကျွန်တော်တို့အနေနဲ့ဒီထွက်နှုန်းကတော့ဒီသေးတာတက်လာမရှိဘူးပေါ့နော်မရှိတော့ကြောင့်မို့သွားလူတွေရောကိုညာစီတွေကမြင့်တက်လာတယ်မြင့်တက်လာတဲ့ဘိုင်းပေါ့နော်ဒါကောဆော့ပရိုဂျင်တက်တဲ့ဟာတော့အဓိကအချက်ပေါ့နောက်တစ်ချက်ကတော့ခုနရည်ကြီးနေလို့မှုကြောင့်အချိန်ရောက်တော့ပါလဲဆိုရင်ဝယ်တော်ကအများနေပေါ့နော်ဝယ်တော်ကများတဲ့ကြောင့်မလို့ဒီလက်ဆန်လက်ကျန်စပါးလက်ကျန်နေတယ်အများရဲ့ကြောင့်မို့ဝယ်တော်ကများတာတကြောင်ပေါ့နော
်လက်ရှိဖြစ်နေဈေးကွက်ကိုတည်ငြိမ်အောင်ကတော့အစိုးရရဲ့အကူအညီလိုအပ်တယ်လို့ဆရာတို့ယူဆသလားဆရာတို့အစိုးရဘယ်လိုကဏ္ဍမျိုးကပါဝင်စေချင်တယ်လဲဆရာ
ဒါတော့အစိုးရကတော့ခုနဟိုကောဆော့ပရိုဂျင်ဆုံးဝင်ညာစီမြင့်တဲ့နေဟာကိုချော့ချပြီးလို့လူတာပေါ့နော်အဲ့ဒီဟာကိုပြဿနာကိုရှာမယ်ရှာပြီးတော့မှခုနဒီဒီမိုးလို့တဲ့ပစ္စည်းဈေးကြီးကိုခုနကဒေါ်လာဈေးမြင့်လို့တကယ်ဈေးကြတာဆိုရင်တော့ဒေါ်လာဈေးကြောက်ဘဝဝင်နေဘုံပြန်ပြီးတော့မှဒီညီလောင်လို့ခုလူတာပေါ့ဒါတစ်ချက်ပေါ့နောက်ကျတော့အထွတ်အထိပ်မတက်လာဘူးကျွန်တော်ထွက်တာဒီကမှ160 90ပဲဒါလို့တရှိမကတ်ဘူးဒီဈေးဖြစ်နေရင်ဒီလေးရရောက်ဒီနေရာရောက်မလို့လုံးမယ်ပေါ့နော်ဘယ်မျိုးတွေတုံးမလဲအရရကျွန်တော်ကသူ့အပတ်ပုံမှုဆိုကျွန်တော်လိုရလို့ထင်တာပေါ့နော
်။ဟိုမကြသေးခင်ရက်ပိုင်းကပဲဟို NLD ကတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့မေးကြည့်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီ NLD စီးပွားရေးကော်မတီပေါ့နော်။အဲ့မှာသူတို့အဲ့ဒီရလူတွေကိုကျွန်တော်တို့မေးကြည့်တော့ NLD အစိုးရအနေနဲ့ပေါ့အခုအသစ်ဖွဲ့မဲ့ NLD အစိုးရအနေနဲ့သူတို့ဟာအဓိကမှနိုင်ငံကြီး6ခုချပြီးတော့သူတို့စီးပွားရေးမူဝါဒတွေကိုအကောင့်ထဲပေါ်သွားမယ်လို့ပြောတယ်။အဲ့ထက်မှသူတို့ကဟိုဒုတိယဦးစားပေးထည့်ထားတာကတော့ဒီလေယာကဏ္ဍတိုးတက်အောင်သူတို့ဆောင်ရွက်မယ်လို့ပြောပါတယ်ဆရာဆိုတော့ဆရာတို့ရဲ့ဒီမြန်မာနိုင်ငံစံစပါအသင်းချုပ်ခါဆိုရင်လည်းမြန်မာနိုင်ငံမှာတော့အရေးပါတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတယ်အထူးသဖြင့်တော့မြန်မာနိုင်ငံလိုဒီစံစပါအဓိကစိုက်ပျိုးတဲ့နိုင်ငံမှာဆိုတော့ဆရာတို့အနေနဲ့ဒီ NLD ကအဲ့လိုမျိုးစီးပွားရေးဘိုင်းမှာတာဝန်ရှိတဲ့သူတွေနဲ့ပြောဆိုဆွေးနွေးတာတွေရှိပြီးပါပြီလားဒါမှမဟုတ်ရင်လည်းမရှိသေးဘူးဆိုရင်လည်းဆရာတို့အဲ့ဟိုကဘယ်လိုမျိုးအကောင့်ထဲပေါ်ပေးစီခြင်းပါသလဲသူတို့ကဒါဦးစားပေးလုပ်မယ်လို့ပြောထားတဲ့အခါကျတော့ဘယ်ယာတွေဦးစားပေးလုပ်ပေးစီခြင်းပါသလဲ
အဲကျွန်တော်တို့ဒီစံသွားသိန်းချုပ်ကတာဝန်ရှိသူတွေတော့ဗာရဏန်ဒီစီဝါရေးအဖွဲ့နဲ့တော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမှုကြိုးတော့လုပ်ခဲ့ပြီးပါလေလောရနေရာမှာလည်းကျွန်တော်တို့ခုနပြောတဲ့ဒီလေယာဉ်ကဏ္ဍအတွက်လူဝဲချက်တွေပေါ့နော်ဒါတွေလည်းတင်ပြမှုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်နောက်တစ်ချက်ကတော့ခုနဟိုလောရဆယ်ကျွန်တော်တို့အနေနဲ့ဆိုးရိမ်တာတစ်ချက်ကဒီရည်ညိုဖက်ပေါ့နော်ဒါရည်ညိုဖောက်ပြန်တဲ့ကိစ္စလေရရှိတဲ့ဆရာတော်ကျွန်တော်တို့ကဒီမိုးပေါင်းရေချဖြစ်နေဆိုတော့ကျွန်တော်တို့ညီစွာဆက်ယူရဲ့နေရာမှာကျွန်တော်ကဒါအထွက်နှုံးကြောက်ရတဲ့အားမျိုးကျွန်တော်ကြုံတွေ့နိုင်တယ်ပေါ့နော်တော့ကြုံတွေ့တဲ့ခါကျရင်ကျွန်တော်ကဘယ်အချိန်မှာတတိထားမယ်ဆိုရင်လာမယ်ကျွန်တော်တို့ဩဂတ်စာဆိုတဲ့မှာလာတော့ပေါ့နော်သူကဒီတောင်းလာတဲ့စဘာပြက်ခံပြီးနောက်စဘာမိုးစဘာမပေါ်ခင်ကာလမှာတော့စဘာဆန်စည်းပြတ်တဲ့အနေအားမျိုးကြုံတွေ့နိုင်တယ်ပေါ့နော်အဲ့ချင်းကိုကြော်လွားဖို့အတွက်တော့ကျွန်တော်တို့အနေနဲ့ဒါရှင်းနိုင်တော့နိုင်ငံတော်အနေနဲ့ဒါအရေးဆန်ဟန်မျိုးထားရှိဖို့အတွက်တော့ကျွန်တော်တို့အနေနဲ့တိုက်တွန်းလာတာရှိပါတယ်။အရေးဆန်ကြီးအတွက်လိုအပ်မဲ့အချက်တွေကတော့အများကြီးပေါ့နော်။ဒါတွေကတော့လေဒီရန်နီနဲ့လေသူတို့အနေနဲ့လိကထားတာရှိတယ်။ကျွန်တော်ကလည်းကျွန်တော်တို့ဒီရဲ့ဒီကြုံရဲ့ရှိတဲ့တော့ကျွန်တော်တို့တင်ပြတာရှိတယ်။နောက်၅ရက်နေ့ကကျွန်တော်တို့လုပ်တဲ့အစီအစဉ်မှလည်းလုံးဝဆွေးနွေးပွဲပါတယ်မကြောက်ဘူး။ဒီလိုစနေကရတဲ့ချက်တွေကိုလည်းကျွန်တော်ကလက်ရှိအစိုးရကိုနောက်တက်လာမယ်ဒါ NLD ရဖွဲ့မဲ့အစိုးရကိုတင်ပြဒါကိုလုပ်တော့နေပ
ါခုလိုမျိုးဈေးကွက်မတည်မငြိမ်ဖြစ်နေတာအတက်ကြရဖြစ်နေတာတွေကိုဒီဆန်အရန်ဆန်တူလောင်ထားခြင်းအပြင်အဲ့ဒါကအထောက်အကူပြုနိုင်သလားဆရာ
အဲကျွန်တော်အထိုင်းရောက်တော့အထောက်အကူပြုနိုင်တာပေါ့နော်ကျွန်တော်ကအရန်ဆန်ဆိုပြောမှပြီးရင်အထောက်ဒီဆက်နေခုနေဒီဇင်ဘာလလောက်ကစပြီးလုပ်ခဲ့ဘူးတယ်ပေါ့နော်ပြီးကျွန်တော်ဆက်နေဒီမှာ73 74ပေါ့နော်25မှာတော့ကျွန်တော်ကမလုပ်တော့ဘူးနော်ဒါတော့အဲ့ဒီအချိန်မှာတော့ခုနကဒီစံစပါးလေးထိကြတဲ့အချိန်မှာကျွန်တော်ကဝယ်ပြီးတော့ ော့မှဒါဒေနမိုင်းစီကထိုင်းတင်တဲ့ဇီးပြီးကျွန်တော်ဝယ်ပေးတယ်။ဒီဘာလေးတိတ်တဲ့ကာလတွေပေါ့နော်ကျွန်တော်ခုနပြောတဲ့၈လပိုင်း၉လပိုင်းမှာဈေးကွက်ထဲမှာပြန်ပြီးထုတ်ရောင်းပြီးတယ်။နောက်ဒီခုနပြောတဘာဝဘေးရနေပြည့်ခဲ့တဲ့အဲဒီ change situation လို့ရခိုင်တဝတဲ့ဖြစ်ခဲ့တဲ့အမျိုးပေါ့နောက်တခြားရေးပြီးတော့မိပြီးတော့ကျုံတဲ့နေရာမှာလည်းကျွန်တော်တို့ပံ့ပိုးမှုတွေလုပ်ခဲ့ပြီးတာရှိတယ်ပေါ့ရှိတဲ့အကြောင်းပေါ့ဒါပေမဲ့အခုလောလောဆယ်အဲဒီရန်စံအစီအစဉ်2015အနေစပြီးကျွန်တော်တို့ကလောလောဆယ်တော့မလုပ်တော့ဘူးเนาะမလုပ်တဲ့အတွက်ကြောင့်မလို့ဒီအစိုးရတည်တက်လာရင်ဒီဆိုရင်တော့ရေးစာကိုပြန်လည်စဉ်းစားရမှဆောင်ရွက်တဲ့နေလို့ကျွန်တော်တို့ကတိုက်တွန်းတာပါ
စီဝါရေးပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်တင်ဆက်မယ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှမူလတန်းပညာသင်ကြားနေတဲ့ဆရာကျော်သိန်းစိုးကိုကိုအောင်အောင်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိန်းစိုးကဒီအိန္ဒိယနာပြည်နယ်ဖိုးအေးမှာပေါ့နော်ပထမတန်းတင်ကြားပေးနေတဲ့ကျောင်းဆရာတယောက်ဆိုတော့ဒီပထမတန်းတင်ကြားနေရတဲ့အတွေ့အကြုံကိုအရင်စပြီးတော့ပြောပြပေးပါလား
အာပထမတန်းအမဒန်အရေးပါတယ်ဗျ तू ကဒီပထမတန်းမှာကဟိုစာအုပ်တွေကိုဟိုရုပ်တိရှိရှိဖတ်ပြီးတော့ဟိုအထီးထီးမိမိနားလည်အောင်ပေါ့လေဟို तू အစပြုပါပေါ့လေခုနတင်ချာတို့ဟာလာဒီစာအုပ်တွေကိုသူတို့ဖတ်ပြီးတော့နော်ဟိုကာကနာနာတွေးတော်ဆင်ရင်တောင်ဟာလာရုပ်တိရှိရှိတွေးတော်ဆင်ရင်တောင်အဲ့ဒါတွေကိုအဓိကတော့ဒီပုံမြင်နေဇလားနေဟာလာစတိုရီပေါ့လေဒီနေရာတွေကိုခရီးတွေကဖတ်ပြီးတော့နည်းနည်းနည်းနည်းတွေးတော်လာတောင်အဲ့ဒါကိုလေ့ကျင့်ဆလုပ်ပေးတဲ့ဖြစ်ပေါ့ဗျာ
ဟုတ်ကဲ့ foreign ကဘယ်ကျောင်းမှာသင်ပေးရလဲခင်ဗျာအတန်းထဲမှာကျောင်းသားဦးရေဘယ်လောက်ရှိပါလဲ
လက်ရှိစောက်ဝင်းမှာမူလာနန်းကျောင်းမှာလက်ခံမှာတော့ဟိုချုပ်ခန်းကတော့25နေ26ဆိုလည်း23ပေါ့လေကျွန်တော်ခါမှာ26ရှိတယ
်ကိုကျော်သိန်းစိုးကဘယ်ဘာသာရပ်တွေကိုသင်ကြားပေးရလဲခင်ဗျာ
လိုအပ်တဲ့နေရာမှာကျွန်တော်တို့ဝင်ပြီးတော့ဝိုင်းပြီးတော့ပတ်မိုးပြီးသင်ရမယ်ဒါသာရှိတာဟုတ်ဆိုတော့ဒီသင်ရိုးညွန်းသားနဲ့ပတ်သက်လို့အကုန်သင်ရတဲ့သဘောမှာရှိတယ်ပေါ့ဗျာအထူးသဖြင့်သင်ချာတို့ reading တို့ကျွန်တော်တို့သင်ရတယ်ပေါ့လေ
ဒီပထမတန်းပေါ့နော်ဒီကျောင်းနေမှာကလေးတွေကိုဘယ်လိုဘာသာရပ်တွေသင်ကြားပေးရလဲခင်ဗျာဟိုဘယ်လိုပုံစံမျိုးနဲ့သင်ကြားပေးလဲ
အနုပညာတို့ဒေဂီတာတို့ဟို collection ဆက်ခိုင်ပေါ့လေ physical education တို့နောက်တစ်ခါ media တို့ media နောက်တစ်ခုကကျွန်တော်တို့ light scale ပေါ့လေအဲ့ဒါတွေကိုကျွန်တော်တို့ကလေးတွေကိုတခြားနေရာတွေကိုပြုတ်ပေးရတယ်ဟို music ဆိုလို့ရှိရင် music ဆရာကြီးကိုတစ်နေ့ကို minute 50ပြုတ်ပေးရတယ်ဟိုဒီဘက်မှာတည့်ရပေါ့လေဥပမာရေကူးတင်တာတို့ဟာလားသူ့ခေါင်းပို့ရတယ်နောက်တစ်ခါအဲ့တော့ media center ဆိုရင်လည်းကျွန်တော်တို့ဟိုစာကြည့်လိုက်ပေါ့ဗျာကျွန်တော်တို့ကပြုတ်ရတယ်အဲ့မှာ computer တွေရှိမယ်စာကြည့်ဟိုစာအုပ်တွေရှိမယ်စာအုပ်တွေဘယ်လိုနှားရင်းရမလဲနောက်တစ်ခုကဟိုကွန်ပျူတာတွေကိုဘယ်လိုသုံးရမလဲကွန်ပျူတာထဲမှာရှိတဲ့ဟိုစတိုရီတို့ပေါ့ဗျာဇာတ်လမ်းလေးတွေကိုဘယ်လိုဖွင့်ပြီးတော့ဘယ်လိုနားထောင်ရတယ်မီဒီယာစင်တာလို့ခေါ်တာပေါ့ဗျာပထမတန်းမှာတည်းကကျွန်တော်တို့ဆရာတွေခွဲခွဲပုတ်ပုတ်ပြီးတော့သင်တာဗျာ
ဒီအနောက်နိုင်ငံတွေမှာကလေးတွေကိုပေါ့နော်ဒီကျောင်းသင်ခန်းစာတွေမဟုတ်ဘဲနဲ့သူတို့ရဲ့ဉာဏ်ရည်ဉာဏ်သွေးနောက်ဟိုစဉ်းစားချင်းချိန်နှံ့စွမ်းမြင့်လာအောင်ပေါ့နော်လေ့ကျင့်ပေးရတဲ့ပတ်သက်ပြီးတော့ရှင်းပြပြောအောင
်ကိုယ်ပိုင်အသွေးခေါ်ကိုမြေတောင်မြောက်ပေးတာပေါ့ဗျာအဲ့ဒါကိုတော့အဲ့ဒီစာဖတ်စာရေးနေမှာလည်းမဟုတ်ပါဘူးအဲ့ဒီကိုလက်ချက်ခံရေးနေမှာလည်းအဲ့လိုပဲတေဂီတာခံမှာလည်းအဲ့လိုပဲနောက်တစ်ခါဟိုအနုပညာခံမှာလည်းဟိုပဲဒီအဲ့ policy တခုလည်းတော့တွားတာဗျဥပမာကိုလက်ချက်ခံရေးမှာဆိုတော့ तू ကအလှည့်ကြအရှိမထွက်ပြီးတော့ဒီကြိမ်ကောင်းပေါ့ဗျာ तू ကဥဆောင်ရတာပေါ့လေ तू အာ तू ပြောတာကိုအားလုံးကလိုက်လို့ကလိုက်နာခံရတယ်ပေါ့လေဟာလားအလှည့်ကြလုတ်တက်တောင်းဟိုနောက်ပြီးတစ်ခါဟိုရှယ်ရပေါ့လေဟိုအတူတူပူးပေါင်းလုတ်တက်အောင်နောက်ပြီးတော့ participate ဆိုတာခုနပူးရဲပါဝင်လုတ်ဆောင်တက်အောင်အဲ့လားဒီပေါ့ဗျာပြီးတော့တယောက်တစ်ယောက်နဲ့ nice ပေါ့လေဟဲ့လားခုနလိုဟိုပုံစံဆက်ဆံရေးကောင်းအောင်အဲ့လိုမျိုးတွေပေါ့ပြီးတော့အားလုံးလည်းပါဝင်တတ်အောင်အဲ့ဒီ skill တွေပေါ့ကျွန်တော်တို့7 minute 7 minute 7 minute ကျွန်တော်က12ပြီးတင်တာဗျာနော်နောက်တစ်ခါခုနစာအုပ်ဖတ်တဲ့အချိန်မှာလည်းပဲဆရာကအဲ့ဒီစာအုပ်နှစ်မျိုးရှိတယ်ဗျာ reading မှာလည်းပဲစာအုပ်ဖတ်ပြတာနဲ့ကလေးနဲ့တယောက်တစ်ယောက်နဲ့ partnership ပေါ့လေကလေးကိုအတွဲလိုက်အတွဲလိုက်တွဲထားပြီးတော့မှဟိုဖတ်ခိုင်းတာနဲ့နောက်တစ်ခါအုပ်စုလိုက်ဟဲ့လား9ယောက်တစ်စုတစ်စုခွဲဖတ်တာနဲ့3မျိုးရှိတယ်အဲ့ဒီ reading မှာလည်းတော့ဆရာရွေးတင်တာမဟုတ်ဘူးသူကတော့ကိုလုံးတွဲပြီးတင်ကြတာပေါ့လေဥပမာဆရာကတင်နေဦးမှာလည်းပဲစာအုပ်တော့ဖတ်နေလို့မှာစာအုပ်က15မိနစ်ဖတ်ရအောင်ဒီဖတ်ပြနေတဲ့ချိန်မှာကလေးတင်းတင်းနာကြီးကလေးတွေကမေးခွန်းပေးကြတယ်ဘယ်နေရာမှာသူတို့ဟလာတင်းတင်းနာပြီးဘလို့တင်နေဘလို့တင်နေဆိုတော့ကလေးတွေကလည်းမေးမြန်းခွန်းပေါ့ဗျအဓိကတော့ dialogue ပေါ့ဗျအဲ့ဒီအတွေ့အကြုံကတော့မူလာတန်းကနေစတာပေါ့
ဒီမူလာတန်းအရွယ်မှာရောဂီတကိုဘလို့တင်ကြပေးရလဲ
ဒီလက်ရှိမူလာတန်းမှာတော့ဒီပထမတန်းမှာတော့ဒီသူကနည်းနည်းလေးနှိမ့်တော့ပါတော့ပါတယ်မိနစ်50ပဲပါမယ်အဲသို့တော့ ဒီနေ့မှာပထမဆုံးအဲဒေတာကိုအနိုင်အမြင့်ပေါ့ဗျာခုနသချင်းကိုဟာလာနည်းနည်း top နဲ့ဟိုနည်းနည်း soft ဖြစ်တာပေါ့ဗျာအဲ့လိုမျိုးလေးတွေနောက်တစ်ခါခုနကျွန်တော်ပြောသလိုပေါ့လေဒီ Christmas နေ့ချင်း Christmas သချင်းကိုပြိုင်လူစုကြမယ်ဟာလာအလဲကြဆိုမချွတ်လဲမြင်းနေနေရာမှာယူချွတ်လဲနေနေနေရာမှာတောင်းယူအတာပေါ့ဗျာအတန်လေးနားကိုဆိုတော့ဒီငငယ်လေးတွေကဒေဂီတာကိုယင်ပါစီလို့တဲ့ဆန္ဒနဲ့ဆိုတော့ငငယ်လေးတွေကဝါသနာပါအောင်ငငယ်လေးတွေကထိတွေ့မှုရှိအောင်ဒါတမ်းမဲ့ဆီရမှုရှိအောင်အနောက်ချင်းပါပေါ့ဗျာလင်းကားတို့ high school ရောက်တော့ရှင်တော့ကြိုက်နေတက်ပြီးတော့ဟာဟိုဒေတာရှင်ကြီးခုနလူပညာရှင်ကြီးဖြစ်လာရင်တော့လည်းတပိုင်းပေါ့လေစောစောလေးငငယ်ရွယ်ရွယ်လေးကမြေတောင်မြောက်ပြေးဖို့ဟိုရင်းနှီးပြုတ်နေထားတဲ့ပုံစံမှာရှိတယ်တော့ကျွန်တော်တို့မြင်တယ်ပေါ့ဗျာဒီတိက္ကိစားနဲ့ပတ်သက်လို့
ဖော်ရင်းမှာဆိုရင်မြန်မာပြည်ကလာရောက်အခြေချနေထိုင်တဲ့သူတွေကလည်းများတော့အဲ့ဒီဒီမြန်မာကလေးငယ်တွေရဲ့အခြေအနေကိုပြောပြပေးအောင်ခင်ဗျအ
မြင်တွေ့ရတယ်အတားတိုင်းလိုလိုမှရှိတယ်အကြောင်းတိုင်းမှာလည်းရှိတယ်ဟိုအကြောင်းအကြောင်းပေါ်မှာမူတည်တယ်ချို့မြန်မာကလေးများတဲ့နေရာမှာဆိုရင်ယာနဲ့ရှိတယ်ချို့အကြောင်းမှာဆိုရင်အယောက်3-4လောက်ရှိမယ်အဲ့ဒါတော့ဟိုဟိုသူတို့ရဲ့နေတဲ့နေရာပေါ်မှာမူတည်တယ်နောက်တစ်ခါမြန်မာတွေများများနေတဲ့နေရာပေါ်မှာမူတည်တယ်အကြောင်းတိုင်းမှာတော့ရှိတာအမှန်ပါပဲကျွန်တော်တို့လက်ရှိနေတဲ့အကြောင်းမှာလည်းရှိတယ်ကျွန်တော်တင်းတဲ့ဆာသင်ကားထဲမှာလည်းရှိတယ်အခန်းထဲလို့တွေ့ရတယ်မြန်မာကလေးတွေအ
ားလုံ
းရင်မာတယ်ဂိမာတယ်ယူတည်တယ်စာကျိုးကြတယ်တင်ချာတအားတော်တယ်မြန်မာကလေးတိုင်းကတင်ချာမှာအားတာတယ
်အမေရိကန်မှာမြန်မာတွေအပါအဝင်အာရှလာတွေတော်တော်များများတင်ချမှာတော်တယ်လို့နာမည်ကြီးကြရနော
်ကျွန်တော်ထင်တာကဟိုနံပါတ်1ကကျွန်တော်တို့ကနည်းနည်းဟိုမြန်မာနိုင်ငံမှာလည်းတင်ချတော့ပါလို့အလွတ်ချက်တာတွေပါလေလုပ်တယ်ဟိုခုနဟိုအလီတော့ပါလို့ဆိုရင်တစ်သန်းသုံးသန်းတော့ပဲကဟိုကောင်းကောင်းပိုင်နေပြီဗျဆိုအုံနောက်နဲ့တွက်ပြီးပါလေကျွန်တော်တို့ကပြီးတော့လက်တွေ6တွေပါကျွန်တော်တို့အတုံးချတာဟိုကျွန်တော်တို့မိဘတွေကလည်းအဲ့ဒီဘက်မှာသူတို့ပူပီကိုညီတန်ပိုးနိုင်တာကိုသိရတယ်ဥပမာစာအုပ်ပါတွေပဲဖတ်လို့ရှိရင်မိဘတွေကတိတ်မနိုင်အင်္ဂလိပ်စာအုပ်ဆိုတော့လေသူတို့လည်းတိတ်ပြီးတော့ဟိုသမူလာသိမနိုင်ဘူးဥမာအင်ကြာလေးပါလေပေါ့ဗျာအထူးသဖြင့်တော့လေအတင်ချာစလို့လာလို့ရှိရင်မိဘလေးတွေသူတို့ဝိုင်းဝိုင်းလုံးပေးနေတာများတယ်ဗျာမိဘတို့တော်တော်များများအတင်ချာဦးတော့ဟိုကောင်းကောင်းပတ်ပိုးနေမှာတွေ့ရတယ်နောက်တစ်ခါအလီလေးပါလေဆိုလို့ရှိရင်ကလေးတွေကမေးရတယ်မိဘတွေကတောက်တောက်တောက်ဆိုသူတို့ဖြည့်နေတယ်သူတို့ကငငယ်ငယ်လေးတွေကမြန်မာနိုင်ငံမှာအလွတ်ကျက်လာတဲ့အကျိုးမြတ်တွေဖြစ်ကောင်းဖြစ်နိုင်တယ်ဆိုတော့နောက်တစ်ခုကလည်းပဲဒီเจ้าနေမှာကဒီဟိုအလီတို့ပါတော့ချို့เจ้าတော်တော်များများမတင်ဘူးဗျာဟိုသုံးနှစ်လောက်တည်းကမတင်တော့အမှန်ဆိုရင်သုံးနှစ်မှာအပြတ်ရှင်းရမှာပေါ့ဗျာမြန်မာနိုင်ငံမှာဆိုတော့ဒီကနေ့တစ်ကြိမ်လောက်တည်းကဒီတစ်ကြိမ်တစ်ကြိမ်လောက်တည်းကဒီအလီကိုအကုန်လုံးလို့ရထားပြီးရဆိုတဲ့ခါကျတော့ဟိုတင်ချာမှာဟိုမိဘတွေရဲ့ကူညီနေတာတပိုင်းနောက်တစ်ခါဟိုအလီဘာတွေဟိုဟုတ်လားမိဘတွေလည်းချက်ဖို့အားပေးတာတပိုင်းနော်ဟိုနောက်ပြီးတော့ဟိုတင်ချာကဟိုများများစာဖတ်ပြီးတော့များအင်္ဂလိပ်စာစကားနားလည်စာသိမလို့လေသူကပို့ဆောင်ပါတယ်မဲ့ဟုတ်လားကနားနေပါတော့ဒီကနားနေကိုဖမ်းပြီးတော့ဟိုသဘောတရားကိုနားလည်လို့တွက်လိုက်လို့ရှိရင်သူကအပြစ်ထွက်တာပဲဆိုတော့သူတင်ချာမှာကြတော့ဟိုစိတ်နားလည်စရာမလိုဘဲနဲ့အဖြေရနိုင်တဲ့ခါကျတော့အဲ့ဒီအချက်ဒီကြောင့်ဒီမြန်မာကလေးတွေတင်ချာမှာအားတာလာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါကိုကျော်သိန်းဆိုရင်အခုလိုဖြေချပေးရတဲ့ကျေးဇူးတင်ပါတယ်ဟိုနောက်မကြခင်မှာလည်းပဲဒီကလေးတွေအနေနဲ့ပညာသင်ကြားမှုအခြေအနေနောက်သူတို့မိဘတွေရဲ့ပံ့ပိုးမှုပေါ့နော်စတဲ့ဒီအကြောင်းတွေကိုကျွန်တော်ထပ်ပြီးတော့မေးမြန်းပြရစီခင်ဗျအခုတော့ဒီလောက်ပါပဲခင်ဗျကျေးဇူးတူပါ
ကိုအောင်စီစဉ်တက်ဆက်တဲ့တူတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာသမ္မတအနေဖြစ်ပါတယ်ပထမဆုံးအမေရိကန်သမ္မတဂျော့ချ်ဝါရှင်တန်ကဆလို့အမျိုးသားခေါင်းဆောင်ကြီးတွေကိုအမေရိကန်ပြည်သူတွေကအလေးထားဂုဏ်ပြုတဲ့နေ့လည်းဖြစ်ပါတယ်။1969ခုနှစ်သမ္မတဂျော့ချ်ဝါရှင်တန်ကွယ်လွန်ချိန်ကစလို့သူ့ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ22ရက်နေ့ကိုသမ္မတများနေ့အဖြစ်တရားဝင်သတ်မှတ်မထားပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာဆင်နွှဲကြကြပါတယ်။1885ခုနှစ်ကြတော့မှဒီကနေ့ကိုတရားဝင်အမျိုးသားအလဲရက်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါအချိန်တွေရွေလျားလာတာနဲ့အများသမ္မတဝါရှင်တန်မွေးနေ့နဲ့မနီမဝေးနောက်ထပ်အမျိုးသားခေါင်းဆောင်ကြီးတူဖြစ်တဲ့သမ္မတအီဘရာဟင်လင်ကွန်းရဲ့ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့မွေးနေ့ကိုလည်းအမေရိကန်ပြည်သူတွေကစတင်ဂုဏ်ပြုခဲ့ကြပါတယ်ဒီသမ္မတနှစ်ဦးကိုတရားဝင်စတင်ဂုဏ်ပြုခဲ့တာကတော့1981ခုနှစ်မှာဖြစ်ပြီးနှစ်စဉ်ဖေဖော်ဝါရီလတတိယပတ်တနင်္လာနေ့မှာအမေရိကန်သမ္မတတွေအားလုံးကိုဂုဏ်ပြုတဲ့အနေနဲ့သမ္မတများနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့ကြိုးပမ်းခဲ့တဲ့စစ်ပွဲမှာအနိုင်ရရှိအောင်လို့အမေရိကန်ပြည်သူတွေကိုအကောင်းဆုံးဥဆောင်မှုပေးနိုင်ခဲ့သူအဖြစ်နဲ့လည်းသမ္မတဝါရှင်တန်ကအချိန်တော်ကြာအတိမတ်ပြုခံခဲ့ရသူပါ။ဒါကြောင့်လဲသူ့ကိုယ်သူဘရင်တဆူလို့သတ်မှတ်ခဲ့ရင်တော့မှလက်ခံပေးနိုင်တဲ့အထိလူတွေရဲ့အထောက်ခံမှုကိုလည်းရရှိခဲ့သူဖြစ်ပါတယ်။ဒီမိုကရေစီလုပ်ငန်းစဉ်ကိုစိတ်မရှည်ကြတဲ့တုတ်တက်တွေကအရာရှိတချို့က အဲ့ဒီလိုဘရင်လှုပ်ဖို့အတွက်သူ့ကိုတိုက်တွန်းခဲ့ကြတာပါဒါပေမဲ့သမ္မတဝါရှင်တန်ကအဲ့လိုအတွေးတွေကိုခေါင်းထဲကထုတ်ပစ်ကြလို့ပြောဆိုခဲ့ပြီးတော့ဘရင်လှုပ်ဖို့သူ့ကိုပြောခဲ့ကြတဲ့သူတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်စစ်တပ်ကိုဖျက်သိမ်းဖို့လည်းအမိန်ပေးခဲ့ပြီးတော့သူ့ရဲ့စစ်သေးနာပတိချုပ်ယာရုကိုလည်းနှုတ်ထွက်ခဲ့ပြီးတာမန်အယက်သားဘဝနဲ့ပဲနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကအမေရိကဟာပြည်နယ်73ခုနဲ့ခက်ရော့ရော့ပေါင်းစည်းထားတဲ့အချိန်ဖြစ်ပါတယ်နောက်6နှစ်အကြာမှာတော့ထိရောက်တဲ့ပြည်ထောင်စုအစိုးရတရက်ကိုဖွဲ့စည်းနိုင်မှုအမေရိကန်ပြည်သူတွေစ조사ခဲ့ကြပေမဲ့ပြည်내တွေအားလုံးစီကအရေးပါတဲ့အခွင့်အာဏာတွေကိုဗဟုအစိုးရကိုပေးလိုက်ရတော့မှဖြစ်တဲ့ DU စကိုအမေရိကန်တော်တော်များများကတန်တရားရှိပြီးတော့ဗဟုအစိုးရအရာရှိတွေအထူးသဖြင့်သမ္မတကနေအာဏာအလွဲသုံးစားလုံးမအောင်ဆွေးနွေးကြတာပါအဲ့ဒီလိုတိုင်းပြည်အတွက်အရေးကြီးလာတဲ့အချိန်မှာအမေရိကန်ပြည်သူအများစုရဲ့ယုံကြည်မှုအရာဆုံးပုဂ္ဂိုလ်ကတော့သမ္မတဝါရှင်တန်ဖြစ်ခဲ့ပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတအဖြစ်ကန့်ကွက်သူမရှိအရွေးခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီနောက်သူသမ္မတတာဝန်ယူတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံခြေကံဥပဒေရှိခဲ့ပေမဲ့အစိုးရကတော့စနစ်တကျဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူး။သမ္မတဝါရှင်တန်တာဝန်ကနေအနားယူခဲ့တဲ့အချိန်ကြမှာအမေရိကန်ပြည်ထောင်စုကိုကမ္ဘာအင်အားကြီးနိုင်ငံတွေကအသိမှတ်ပြုခဲ့ကြတာဖြစ်ပါတယ်။သူဟာတိုင်းပြည်ကိုဗန္ဒာရဲ့အခြေအနေကောက်မွန်အောင်ဆွမ်းဆောင်ပေးခဲ့တယ်လို့အမေရိကရဲ့တိုးချက်လာနေတဲ့နယ်နိမိတ်မြင်းတွေကိုလည်းကာကွယ်နိုင်ဖို့အတွက်ထိရောက်တဲ့တပ်မတော်တစ်ခုကိုဖန်တီးပေးခဲ့သူဖြစ်ပါတယ်။တော်လှန်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ပြင်သစ်နိုင်ငံမှာဒီမိုကရေစီအတွေ့အခေါ်တွေကနေဖျို့ဖျဲအခြေအနေအဆွန်ရောက်မှုနဲ့ဖိနှိပ်မှုတွေကိုဖြစ်ပေါ်စေခဲ့ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့သမ္မတဝါရှင်တန်ရဲ့ဦးဆောင်မှုအောင်တော်လှန်ပြောင်းလဲမှုတွေကတည်ငြိမ်ပြီးဒီမိုကရေစီပြည့်ဝတဲ့တရားဝင်အစိုးရတရားပေါ်ပေါက်စေခဲ့ပါတယ်။လေးနှစ်တာသမ္မတသက်တမ်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်တာဝန်ကအနားယူတဲ့အချိန်မှာလဲသူကနောက်တက်လာမဲ့သမ္မတတွေအားလုံးအတွက်အရေးကြီးတဲ့အစဉ်လာတစ်ခုကိုခြံရိပ်ခဲ့ပါတယ်။ဒါအပြင်ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တစ်ခုလည်းဖြစ်တယ်လို့ကမ္ဘာတဝန်းကလူတွေအတွက်စံနမူနာတစ်ခုလည်းဖြစ်စေတဲ့ရွေးကောက်ခံခေါင်းဆောင်တဦးကနေနောက်ရွေးကောက်ခံခေါင်းဆောင်တဦးကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရေးအစဉ်လာကိုလည်းသမ္မတဝါရှင်တန်ကချမှတ်လှုပ်ဆောင်ပေးခဲ့ပါတယ်ရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
ဒါကတော့အမေရိကန်ဆိုးရရဲ့အမြင်အဘော်သာဖြစ်ပြီးတော့ VOA ရဲ့အဘော်မှုတဲ့အကြောင်းသတ်တာရှင်များကိုအသိပေးအပ်ပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒီဇော်ဝင်နိုင်ငံကိုပြောပြပါမယ
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ရန်ချိုမရာချ်မှာရှိတဲ့ Sunny Lands မှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဆင်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသမ္မတဘာရာကိုဘားမားကဒေသဆန်တော်ချင်းတင်းနေလာနေကတမိုင်းဝင်ထိပ်သီးညီလာခံကျင်းပနေပါတယ်အာဆီယံနိုင်ငံတွေနဲ့အာရှပစိဖိတ်ဒေတာဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့ဒေတာတစ်ခုဖြစ်တာဖြစ်ကြောင်းယူဆထားတာကြောင့်အာရှတိုက်ဒေတာချင်းခွင်ရှာညီရေးမူဝါဒအသစ်ချမှတ်လုပ်ဆောင်ခဲ့ကြောင်းသူ့ရဲ့အဖွင့်မင်ခွန်းထဲမှာသမ္မတဥဘာမားကထည့်သွင်းပြောကြားသွားသလိုမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်ပေါ်နေတာတွေကိုလည်းအခုလိုထည့်သွင်းပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံမှာတမိုင်းဝင်ရွေးကောက်ပွဲကျင်းပပြီးအစိုးရအပြောင်းလဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အတွက်အားလုံးပါဝင်ပြီးတော့ညီညွတ်တဲ့ငြိမ်းချမ်းရေးဒီမိုကရက်တစ်ဆန်တဲ့ပြည်ထောင်စုတစ်ခုဖြစ်လာဖို့အတွက်မျှော်လင့်ချက်တွေဖြစ်ပေါ်လာစေတဲ့အကြောင်းသမ္မတဥဘာမားကထည့်သွင်းပြောကြားသွားပါတယ်ဒီထိပ်သီးညီလာခံကိုတော့မြန်မာနိုင်ငံကဒုတိယသမ္မတဥညာထုံးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေတာဖြစ်ပါတယ်ထိပ်သီးညီလာခံအတွင်းအနာဂတ်ကာလဆယ်စုနှစ်ပေါင်းများစွာကြာတဲ့အထိအမေရိကန်ပြည်ထောင်စုနဲ့အာရှပထိပ်ဖိတ်ဒေသအခြားမဟာဗျူဟာမြောက်ဆက်ဆံရေးချင်းဝင်ရှာညှိပေးမဲ့မူဝါဒသစ်တွေကိုသမ္မတဥဘာမားကအဆိုပြုသွားမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကဒီရန်ချိုမရာချ်မှာမနေ့ပြန်အဆုံးသတ်မဲ့ဒီထိပ်သီးညီလာခံအပြီးမှာတော့ညီလာခံကနေပြီးတော့ကြီးညာချက်တစ်ခုကိုထုတ်ပြန်သွားဖို့ရှိတယ်လို့သိရပါပါခင်ဗျာ
ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စားဝန်ထမ်းကြီးညာတော့တာဖြစ်ပါတယ်ခင်ဗျာအခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့အိုင်ဒန်ဥတ်ကုဖြစ်ပါတယ်ကျွန်တော်ဆက်မိုးရေးပါ VOE ကိုနားဆင်တဲ့အတွက်သူကျေးဇူးတင်ရှိပါတယ်မြန်မာနိုင်ငံသူနိုင်ငံသားများအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.